Welcome to the Voice of America in Burmese.
မင်္ဂလာနှစ်သစ်ကာလမှာသောရရှင်တွေကိုစိတ်နှလုံးငြိမ်းချမ်းပါစေခင်ဗျာ VOA American တိုင်းရင်2023ခုနှစ်ဇန်နဝါရီလ5ရက်ဇာတာပတိနေ့မနေ့ကအစည်းအဝေးတွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3048လိုင်းလိုက်မီတာ190ပြန် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံဖြစ်နေတင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကအစည်းအဝေးတွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါသတင်းတွေကိုဒေါခင်မျိုးတက်နဲ့အတူတင်ပြပေးသွားမှာပါသတင်းတွေထဲမှာဆိုလို့ရှိရင်မြန်မာနိုင်ငံမှာလွတ်လပ်ရေးနေ့ကလူငယ်ချမ်းသာကွင်းနဲ့8000ကျော်လွတ်ပေးခဲ့တဲ့အထက်မှာနိုင်ငံရေးလှုပ်ရှားသူအနည်းငယ်ပဲပါဝင်ခဲ့ပါတယ်ဒီရုပ်မှာတကြောပြန်ဖြစ်နေတဲ့ COVID နဲ့ပတ်သက်ပြီးအကြက်အလက်တွေပေးဖို့ WHO ကတောင်းခံလိုက်ပါတယ် American Outlook တော်မှာတော့ဥက္ကဋ္ဌရွေးချယ်ဖို့အခက်အခဲတွေ့နေပါတယ်အီရန်မှာဖမ်းဆီးခံထားရတဲ့နာမည်ကျော်တရုတ်ဆောင်မင်းသမီးပြန်လွတ်လာပါတယ်စတဲ့မြန်မာနဲ့ကဘာကနောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့ဒီစင်ရတုလွတ်လပ်ရေးနေ့မှာစစ်ကောင်စီကနေနိုင်ငံရေးအကျဉ်းသားအနည်းငယ်ကိုပြန်လွှတ်ပေးလိုက်ပါတယ်ဒီအပေါ်မှာ NUG အစိုးရရဲ့ဝန်ကြီးတစ်ပါးတုံ့တက်တာကတော့
အကျဉ်းသားတွေကိုလွှတ်ပေးလိုက်တယ်ဆိုတာကိုတော့ကျွန်တော်တို့ကဒါကြိုဆိုရမှာပေါ့ဒါပေမဲ့တည်တည်ချာချာပြန်ပြီးတော့တော်ကြည့်ကြမယ်ဆိုလို့ရှိရင်တော့ဒီအကျဉ်းသားတွေဟာအစကတည်းကကိုက
အန်ယူဂျီရဲ့ဝန်ကြီးဦးထင်လင်းအောင်ပြောကြားသွားတာဖြစ်ပါတယ်ခင်ဗျာဒါအပြင်မနေ့ကမှပြန်လွတ်လာတဲ့ဒီစာရေးဆရာထင်လင်းအောင်ဦးထင်လင်းဦးနဲ့ဆက်သွယ်မေးမြန်းချက်ကိုလည်းထုတ်လွှင့်သွားမှာဖြစ်တယ်လို့နိုင်ငံကမှကြုံနေရတဲ့ရာသီဥတုဖောက်ပြန်မှုရဲ့နောက်ဆက်တွဲအခြေအနေတွေကိုလည်းပြောပြသွားမှာဖြစ်ပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစောမိုးကျော်နဲ့ဒေါခင်မျိုးသက်တို့ပြောပြပေးပါအောင်ခင်ဗျာ
ဇန်နဝါရီလ1ရက်နေ့ကရုရှားစစ်တမ်းလျှောက်ကိုယူကရိန်းစစ်တပ်ရဲ့ရော့ကက်နဲ့တိုက်ခိုက်မှုမှာရုရှားစစ်သားအများအပြားသေဆုံးရတာဟာအနာမရှိတဲ့လက်နက်ခဲယမ်းတွေကိုထိမှန်တာကြောင့်ဖြစ်နိုင်တယ်လို့ဗြိတိသျှကာကွယ်ရေးဝန်ကြီးဌာနကဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်။နှစ်တကူနေ့မှာယူကရိန်းကပစ်ခတ်မှုကြောင့်သေဆုံးရတဲ့ရုရှားစစ်သားအရေအတွက်ဟာ63ယောက်ရှိခဲ့ကြောင်းတနင်္လာနေ့ကပြောဆိုခဲ့ပေမဲ့အခုအခါမှာတော့89ဦးအထိရှိကြောင်းရုရှားကအတည်ပြုပြောဆိုခဲ့ပါတယ်။ရုရှားတပ်ဖွဲ့တွေတိုက်ခိုက်မှုအတွင်းအများဆုံးသေဆုံးရတဲ့ဖြစ်ရပ်ဟာမိုဘိုင်းလက်ကင်ဖုန်းတွေတုံးတဲ့အတွက်ကြောင့်ပစ်မှတ်ပေးသလိုဖြစ်ခဲ့ရတာလို့ရုရှားစစ်ဘက်တာဝန်ရှိသူတွေကပြောဆိုပါတယ်။ရုရှားစစ်တပ်ဟာယူကရိန်းကိုမကျူးကျော်ခင်ကတည်းကလက်နက်ခဲယမ်းတွေကိုစနစ်တကျတူလောင်ရောင်းမဲ့စီးကန်းကိုမလိုက်နာတဲ့တာရကတွေရှိခဲ့ပြီးရုရှားတပ်ဖွဲ့တွေထိခိုက်ကြဆုံးမှုများရတာဟာရုရှားစစ်တပ်ဟာစီးကန်းတကျမရှိတာကြောင့်ဖြစ်ရတယ်ဆိုတာကိုပေါ်လွင်စေတယ်လို့ဗြိတိသျှကာကွယ်ရေးဝန်ကြီးဌာနကပြောဆိုပါတယ်။ပုတ်ထူးနေမှာပဲရုရှားရေတပ်ကအတန်တက်အနည်းဆုံး5စမြန်တဲ့ hypersonic cruise missile ဒုံးတပ်ဆင်ထားတဲ့စစ်သင်္ဘောတစ်စင်းအပါအဝင် CIA လက်ချင့်မှုတွေကိုမြေထဲပင်လယ်အတ္တလန္တိတ်နဲ့အိန္ဒိယသမုဒ္ဒရာတွေထဲမှာပြုတ်လုနေပြီးဒီလိုဆွမ်းထက်တဲ့လက်နက်တွေဟာရုရှားရဲ့အမျိုးသားလုံခြုံရေးကိုပြပကနေချင်းကြောင်တာတွေကိုကာကွယ်ဖို့အားထားရတဲ့လက်နက်တွေဖြစ်တယ်လို့ရုရှားသမ္မတပူတင်ကဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်ခင်ဗျာ
။ American Outlook မှာအမတ်ဦးရဲ့အများစုရခဲ့တဲ့ Republican Party က Outlook ဥက္ကဋ္ဌဖြစ်ခန့်အပ်မဲ့သူကို Goody ရွေးချယ်လို့မရသေးပါဘူး။အင်္ဂါနေ့ကတက်တန်းကုံဆုံးသွားပြီဖြစ်တဲ့ Outlook မှာလူနည်းစုခေါင်းဆောင်ဖြစ်တဲ့တာဝန်ယူခဲ့တဲ့16နှစ်ကြာလွှတ်တော်မှာတာဝန်ထမ်းဆောင်ခဲ့သူ California ပြည်နယ် Outlook မှာKevin McCarthy ကိုခေါင်းဆောင်တင်မြှတ်ဖို့အတွက်ကြိုးပမ်းနေကြပေမဲ့လိုအပ်တဲ့ထောက်ခံမှုမရပဲဖြစ်နေတာပါ။သူကိုအောက်လွတ်တော်ဥက္ကဋ္ဌဖြစ်နေရွေးချယ်ဖို့အတွက်မဲခွဲဆုံးဖြတ်မှုဟာကိုယ်စီလင်435နေရာရှိတဲ့အောက်လွတ်တော်မှာထောက်ခံမဲ218မဲရဖို့လိုပါတယ်။အင်္ဂါနေ့ကမဲ3ချိန်ခွဲရမှာလိုအပ်တဲ့မဲမရတယ်လို့ဘူရူးနေနောက်ထပ်2ချိန်ထောက်ခွဲရမှာလည်းရှုံးခဲ့တာပါ။အောက်လွတ်တော်က Conservative Shearwater ဆိုပြင်းထန်တယ်ကသူကဒီအယူဝါဒကိုခိုင်ခိုင်မာမာဆွဲကင်ထားသူမဟုတ်ဘူးဆိုပြီးကန့်ကွက်နေကြတာလည်းဖြစ်ပါတယ်။အင်္ဂါနေ့ကသူလိုအပ်တဲ့မဲအရေးအတွက်16မဲလုံနေတယ်လို့သရုပ်ထံနဲ့ပင်စမအချိန်မဲခွဲတဲ့ဗုဒ္ဓဟူးနေ့မှာလည်းအလားတူမရပါဘူး။ဆက်ထမမြောက်မဲခွဲမှုဆက်ပြီးလုံမလုံတော့မသိရသေးပါဘူး။အရင်တမရဟောင်းနဲ့ဖြစ် 2024 မှာတမရဖြစ်ဝင်ရှင်ပြိုင်မယ်လို့ကြေညာထားတဲ့ဒေါ်နယ်ထရမ့်ကသူ့ကိုထောက်ခံကြောင်းပြောထားတာပါ။လက်ရှိတမရဂျိုးဘိုင်ဒန်ကတော့အခုလိုအောက်လွတ်တော်ဥက္ကဋ္ဌရာထူးမယွင်းနိုင်သေးတဲ့အတွက်နိုင်ငံတကာရဲ့အမြင်မှာရှက်ရှာဖြစ်ရတယ်လို့ပြောပါတယ်။ဗုဒ္ဓဟူးနေ့မဲခွဲရမှာမက်ကတီကိုမနှစ်သက်တဲ့ Republican အမတ်20ကဖလော်ရီဒါကအောက်လွတ်တော်အမတ် Baron Donalds ကိုမဲပေးခဲ့ကြတာလည်းဖြစ်ပါလေ
ကျူဘားနိုင်ငံမှာအမေရိကန်တန်ရုံဝန်ထမ်းတွေချမ်းမာရေးပြဿနာနဲ့ကြုံခဲ့ရပြီးနောက်ပိတ်ထားခဲ့တဲ့အမေရိကန်တန်ရုံမှာကောင်စစ်ဝင်လုပ်ငန်းတွေနဲ့ပြည်ဝင်ကင်းဗီဇာထုတ်ပေးတာတွေကိုဗိုလ်ဒူးနေကပြန်လည်စတင်လိုက်ပါတယ်။ဆိုနစ်အတန်လိုက်နဲ့တိုက်ခိုက်ခံရတဲ့ဆိုတဲ့တန်တရားနဲ့ဝန်ထမ်းတွေနေထိုင်မကောင်းဖြစ်ရက2019ခုနှစ်ကအမေရိကန်တန်ရုံဝန်ထမ်းအများပြားရှော့ချခဲ့ပြီးဗီဇာထုတ်ပေးတာကိုလည်းရပ်ဆိုင်းထားခဲ့တာဖြစ်ပါတယ်။ကျူဘားကနေတရားမဝင်ဝင်ရောက်ဖို့ကြိုးပမ်းသူတွေများပြားလာနေတဲ့အတွက်အမေရိကန်အစိုးရနဲ့ကျူဘားအစိုးရတို့ညှိနှိုင်းပြီးအခုလိုဗီဇာပြန်လည်ထုတ်ပေးဖို့ဆောင်ရွက်ခဲ့တာဖြစ်ပါတယ်။ထုတ်ပေးမဲ့ဗီဇာအမျိုးအစားတွေထဲမှာကျူဘားကနေအမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့မိသားစုဝင်တွေနဲ့ပြန်လည်တွေ့ဆုံနိုင်ဖို့ရေရှည်နေထိုင်ခွင့်ရှိတဲ့ immigrant visa ကိုလည်းထုတ်ပေးမှာဖြစ်ပါတယ်။ဒါ့အပြင် green card lottery လို့ခေါ်တဲ့အမေရိကန်မှာအမြဲတမ်းနေထိုင်ခွင့် visa မဲဖောက်တာတွေလည်းပါဝင်မှာဖြစ်ပါတယ်။တနည်းကို visa 2000လောက်ထုတ်ပေးဖို့မျှော်မှန်းရပေမဲ့ဒီအရေးအတွက်ဟာဘာမှမဖြစ်တော့ဘူးလို့သုံးသပ်သူတွေလည်းရှိပါတယ်။ကျူဘားမှာနိုင်ငံရေးစီးပွားရေးဆိုင်ရာအတက်အကျအကြောင်းကျူဘားနိုင်ငံသားအများအပြားဟာပြည်တိုင်းပြည်ကိုဆွန့်ခွာထွက်ပြေးနေကြပြီးပြီးခဲ့တဲ့ဒီဇင်ဘာလတွေကမက္ကဆီကိုနယ်စပ်ကနေဝင်ရောက်ဖို့ကျူဘားနဲ့ကျူဘားနိုင်ငံသား34,600ကျော်ရှိပြီးအောက်တိုဘာလတွေက28,000ကျော်ရှိရာကနေ21,000တိုးလာခဲ့တာဖြစ်ပါတယ်။တရားမဝင်ဝင်ရောက်သူတွေကကျွန်းနိုင်ငံဖြစ်တဲ့ကျူဘားကနေလေရင်နဲ့နီကာရာဂါနိုင်ငံကိုသွားပြီးမက္ကဆီကိုကနေတဆင့်အမေရိကကိုဝင်ရောက်တာဖြစ်ပါတယ်။သူကလည်းမိုင်90ကျော်လောက်ကျတဲ့ပင်လယ်ရေကြားကိုဖြတ်ပြီးအမေရိကကိုရောက်ကြပါတယ်။မက္ကဆီကိုနယ်စပ်ကနေအမေရိကကိုတရားမဝင်ဝင်ရောက်သူတွေထဲမှာမက္ကဆီကိုနိုင်ငံသားတွေပြင်ကျူဘားနိုင်ငံသားတွေကဒုတိယအများဆုံးဖြစ်ပါတယ
်။ပူယဟမင်းကြီးဖရန်စစ်ကကွယ်လွန်သူ16ဆမြောက်ပူယဟမင်းကြီးဘန်နက်တစ်ရဲ့ထက်မြက်ပြီးနူးညံ့တဲ့စိတ်ထားကိုဗုဒ္ဓဘုရားလူလူစုဝေးပွဲမှာဂုဏ်ပြုပြောကြားခဲ့ပါတယ်။အပတ်စဉ်လူလူစုဝေးပွဲချင်းပါရစိန့်ပီတာရှင်ဘင်းကဖခင်ကြောင့်မှာပူယဟမင်းကြီးဟောင်းဘန်နက်တစ်ရဲ့ရုပ်အလောင်းကိုစာပနအခမ်းအနားမတိုင်ရင်အပူဇော်ခံထားတာဖြစ်ပြီးတော့နောက်ဆုံးနေ့ဖြစ်လာရောက်ဂါရဝပြုတဲ့ပရိသတ်ကတောင်း3,000ကျော်ပါတယ်။ဒီလူရုစုဝေးပွဲကျင်းပဖို့ရောက်လာတဲ့ပုံဟန်မင်းကြီးဖရန်စစ်ကိုပရိသတ်ကတက်တော်ရှေ့စီဖို့ဆုတောင်းပြီးကြိုဆိုပါတယ်။ပုံဟန်မင်းကြီးဟောင်းဘန်နက်တစ်ရဲ့ရုပ်အလောင်းကိုလာရောက်ဂါရဝပြုခွင့်ဟာဗုဒ္ဓဘုရားညနေမှာကုံဆုံးမှာဖြစ်ပြီးတော့တနင်္လာကနေဗုဒ္ဓနေ့အထိ3ရက်တာကာလအတွင်းလာရောက်ဂါရဝပြုသူပေါင်း13,600လောက်ရှိတယ်လို့ဗက်တီကန်ကျောင်းတော်ကပြောပါတယ်။ဇာပနအခမ်းအနားကိုကျယ်သပင်းနေမှာပုံဟန်မင်းကြီးဖရန်စစ်ကကြီးမှုကျင်းပမှာပါဇာပနအခမ်းအနားကိုရေရိုးရှင်းရှင်းပြုလုပ်ဖို့ကွယ်လွန်သူပုံဟန်မင်းကြီးကပန်ချားခဲ့ပေမဲ့နိုင်ငံခေါင်းဆောင်တွေနဲ့တော်ဝင်မိသားစုတွေတက်ရောက်ဖို့ရှိပါတယ်ဗက်တီကန်ကျောင်းတော်ကတော့ပထမဆုံးချိန်ဖြစ်တဲ့ယာရုကအနားယူပြီးမှကွယ်လွန်သွားတဲ့ပုံဟန်မင်းကြီးတဦးအတွက်ဇာပနကိုကျင်းပပေးရမှာလည်းဖြစ်ပါတယ်အီတလီနဲ့ဂျာမနီနိုင်ငံတွေကိုပဲတေဝင်ကိုယ်စားလှယ်တွေဆီလုပ်ဖို့ဖိတ်ကြားထားတယ်လို့အီတလီအစိုးရကလည်းနိုင်ငံတော်အများပိုင်းအဆောက်အဦတွေမှာအီတလီနဲ့EU ဥရောပတမကအလံတွေကိုကျတဲ့ပြင်းနေမှာတဝက်စီလွှင့်ထူဖို့ကြေညာထားပါတယ်။ဗုဒ္ဓဘုရားညနေပိုင်းမှာကွလွန်သူပုံဟန်မင်းကြီးဟောင်းဘနက်တရဲ့ရုပ်အလောင်းကိုအခေါင်းတလာ30လက်ကပထမအဆင့်ဖြစ်တဲ့အမြဲတမ်းကြောက်ပန်းပြန် Cyprus တာအခေါင်းတွေကိုထုံတန်းဆင်လာတဲ့အနေထည့်သွင်းမှာဖြစ်ပါတယ်။
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလိုင်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဂျာတာဗရင်းနဲ့မနေ့ VOA ရဲ့သတင်းတွေကိုဆက်လက်တင်ပြနေပါတယ်မြန်မာနိုင်ငံမှာဇန်နဝါရီလ4ရက်နေ့မှာကြာရောက်တဲ့85နှစ်မြောက်လွတ်လပ်ရေးနေ့အထိမ်းအမှတ်ဖြစ်အာဏာသိမ်းစစ်ကောင်စီကလူငယ်ချားတာခွင့်ပေးပြီးအကျဉ်းသား9,000ကျော်ကိုပြန်လွှတ်ပေးခဲ့ပါတယ်။အဲ့ဒီအထက်မှာနိုင်ငံရေးတက်ကြွလှုပ်ရှားသူ10ကနန်းလောက်ပဲပါဝင်ခဲ့ပါတယ်။ပြန်လွှတ်လာတဲ့အထက်မှာထင်ရှားသူတွေကတော့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်ကသာသနာရေးဝင်ကြီးသူရဦးအောင်ကိုရန်ကုန်စီပင်ကော်မတီဟောင်းစာရေးဆရာမဒေါက်တာမြင့်အောင်ကချင်မြို့သားကွန်ဂရက်ပါတီဥက္ကဋ္ဌဒေါက်တာအမ်ကောလာနဲ့စာရေးဆရာဦးထင်လင်းတို့အပြင်အခြားတက်ကြွလှုပ်ရှားသူတချို့နဲ့သတင်းတောက်တချို့လည်းပါဝင်တယ်လို့သိရပါတယ်။ဒါအပြင်လက်နက်မှုသဘာဝဘေးအန္တရာယ်မှုပောက်ကွဲပစ္စည်းမှုမူရစေဝမှုစတာတွေအပါအဝင်စစ်ကောင်စီကတတ်မှတ်ထားတဲ့အမှုကြီးရှိမှုကလွဲပြီးကြံရာဇဝဲမှုနဲ့ကြာနေသူတွေကိုလည်းထောင် အပြစ်ဒဏ်ရဲ့6ပုံတပုံကိုရှော့ပေးတယ်လို့စစ်ကောင်စီကပြောဆိုပါတယ်အခုလူငယ်ဌာနကွင်ထဲမှာနိုင်ငံတော်အတိုင်းအမြင်ကဒေါအောင်ဆန်းစုကြည်သမရဦးဝင်းမြင့်နဲ့ရခိုင်အစိုးရဝင်ကြီးဟောင်းတွေနိုင်ငံရေးသမားဟောင်းတွေနဲ့အခြားထင်ရှားသူတွေပါဝင်ခြင်းမရှိပါဘူးစစ်ကောင်စီကပေးတဲ့လူငယ်ချမ်းသာခွင့်တွေမှာနောင်ဒီလိုလောက်ရမျိုးမကျူးလွန်ဖို့နဲ့ကျူးလွန်ခဲ့ရင်အရင်ပြစ်ဒဏ်တွေပါပြန်လဲကြခံရမယ်ဆိုတဲ့နှောင့်ကြိုးတွေပါနေတဲ့အတွက်ပြီးဝတဲ့လူငယ်ချမ်းသာခွင့်မျိုးမဟုတ်ဘူးလို့ဥပဒေသမားတချို့ကတော့ဝေဖန်ပြောဆိုပါတယ်ခင်ဗျာ
တေးအစိုးရဟာနိုင်ငံရင်းကူးဆက်တင်းနေတဲ့ကိုဗစ်ပိုးမျိုးဗီဇာဆိုင်ရာအချက်အလက်တွေကိုမျှဝေဖို့အတွက်တွန့်ဆုံနေစေပဲလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်WHO အနေနဲ့လက်ရှိကိုဗစ်ကာယောဂါအခြေအနေအမှန်တိုင်းသုံးသပ်နိုင်မှုအတွက်ဒီအစိုးရစီကနေမျှဝေပေးမယ့်အချက်လက်တွေလိုအပ်နေကြောင်းဓမ္မသာလူသားတွေရဲ့အသက်ကယ်နိုင်မယ့်အကြံဉာဏ်တွေလမ်းညွှန်ချက်တွေကိုထုတ်ပြန်ပေးနိုင်မယ်လို့ WHO အကြီးအကဲ Tedros Ghebreyesus ကပြောပါတယ
် We continue to ask China for more rapid, regular, reliable data on hospitalizations.
ဒီနိုင်ငံတွေကိုဗစ်ကြောင့်ဆင်းရဲတင်ရတာတွေတည်ဆုံးမှုတွေနဲ့ပတ်သက်တဲ့ယုံကြည်ရမယ့်အချက်လက်တွေကိုဂူးတဲ့ပို့ပြီးမြန်မြန်လေးပုံမှန်ပေးဖို့နောက်ဗိုင်းရပ်စ်ရဲ့မျိုးရိုးဗီဇာဆိုင်ရာအချက်လက်တွေကိုလည်းအချိန်နဲ့တပြေးညီပေးရဖို့ဒီအစိုးရကကျွန်တော်တို့ဆက်ပြီးတောင်းဆိုနေပါတယ်လို့ပြောပါတယ်။ကိုဗစ်ပိုးရဲ့မျိုးစိတ်တွေပြောင်းလဲဖြစ်ပေါ်မှုကိုနားလည်နိုင်မှုအတွက်သူ့ရဲ့မျိုးဗီဇာဆိုင်ရာအချက်လက်တွေရရေးဟာတိတ်ကိုအရေးပါကြောင်းနဲ့ဒါကိုဒီအစိုးရကထုတ်မပြောတဲ့အတွက်မျိုးဗီဇာပြောင်းလဲမှုတွေမျိုးကွဲတွေထပ်ပြီးတော့ပေါ်လာမှာကိုစိုးရိမ်နေကြတယ်လို့လည်းပြောပါတယ်။လက်ရှိမှာကိုဗစ်ကာယောဂါကူးစက်မှုကျဆင်းနေပေမဲ့ကိုဗစ် -19 ဟာကမ္ဘာလူထုကျန်းမာရေးစီးပွားရေးနဲ့လူမှုရေးဘယ်ပေါင်းဆောင်အတွက်အငြင်းကြီးနေစေပဲလို့လည်း WHO အကြီးအကဲကသတိပေးပါတယ်။လက်ရှိမှာနိုင်ငံပေါင်း29နိုင်ငံမှာကိုဗစ်ပိုး Omicron မျိုးကွဲဖြစ်တဲ့ XBB.1.5 ကူးစက်မှုရှိနေတာကိုစိုးရိမ်နေတာဖြစ်ပါတယ
်။အီရန်နိုင်ငံမှာအစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေကိုထောက်ခံခဲ့ပြီးအကြမ်းဖက်နှိမ်နင်းတာတွေကိုဝေဖန်ခဲ့တဲ့အတွက်ဖမ်းဆီးခံထားရတဲ့ထင်ရှားတဲ့ရုပ်ရှင်တရုတ်ဆောင်ထာနော်ရယ်Olidosti ပြန်လွတ်လာကြောင်းအီရန်နိုင်ငံကသတင်းတွေကပေါ်ပြပါတယ်။အော်စကာဆုရခဲ့တဲ့ The Selman ရုပ်ရှင်မှာတရုတ်ဆောင်မင်းသမီးအဖြစ်ပါဝင်ခဲ့တဲ့အသက်38နှစ်အရွယ်ဒီမင်းသမီးဟာအာမခံနဲ့လွတ်ပေးလိုက်တာဖြစ်ကြောင်းအစိုးရအဘော FARS သတင်းဌာနကပေါ်ပြပါတယ်။သူပြန်လွတ်လာတော့မယ့်အကြောင်းမိခင်ဖြစ်သူကလည်းအစောပိုင်းမှာ Twitter လူမှုကွန်ရက်ကနေပေါ်ပြခဲ့ပါတယ်။နာမည်ဆိုးနဲ့ကြော်ကြားတဲ့တဟီရန်မြို့တော်က Event အချင်းတောင်မှာ၃ဘက်ကြောင့်ထိမ့်သိမ်းခံခဲ့ရပြီးနောက်လွန်မြောက်လာတဲ့အီရန်သရုပ်ဆောင်မင်းသမီးကိုမိတ်ဆွေတချို့နဲ့အတူပန်းနေတဲ့ဓာတ်ပုံရိုက်ထားတာတွေ့ရပေမဲ့အခြားအသေးစိတ်ကိုတော့မသိရသေးပါဘူ
း။အမေရိကန်တို့ကလိုက်လုနေတယ်ဆိုရယ်ဆွဆွဲချင်တဲ့ပါကစ္စတန်နိုင်ငံကြီးခေါင်းဆောင်တွေကိုတိုက်ခိုက်မှာဖြစ်ကြောင်းပါကစ္စတန်တာလီဘန်လို့လူသိများတဲ့ TTP ပါကစ္စတန်တာရစ်အီတာလီဘန်စစ်တွေးကြောအဖွဲ့ကဗိုလ်တပ်နေမှာချိန်ချောက်လိုက်ပါတယ်။ဒီ TPP ဖွဲ့ဟာယာနဲ့ချီတဲ့ပါကစ္စတန်လုံခြုံရေးတပ်နဲ့ရဲသားတွေတိုက်ဆုံးရတဲ့တိုက်ခိုက်မှုတွေကိုနေ့စဉ်လုံးလုံးလှုပ်ဆောင်နေတာကြောင့်အမေရိကန်ကရောကုလသမဂ္ဂကအကြမ်းဖက်ဖွဲ့စည်းဖြစ်ဆင်းသွင်းထားတာဖြစ်ပါတယ်။တနင်္လာနေ့ကပါကစ္စတန်ဝန်ကြီးချုပ်ရှရက်ဖ်ကြီးမူးကျင်းပါတဲ့ပါကစ္စတန်အမျိုးသားလုံခြုံရေးကော်မတီအစည်းအဝေးကနေအကြမ်းဖက်ဝါရီတွေကိုအပြင်းထန်တိုက်ထုတ်မယ်လို့ကြေညာပြုခဲ့တဲ့နောက်အခုလိုတုံ့ပြန်ချက်ထွက်ပေါ်လာတာဖြစ်ပါတယ
်။ကြော်တာဝင်းနေမနေခင်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကုစုံမှုကြောင့်နဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုအရင်ထုတ်လွှင့်သွားမှာဖြစ်ပါတယ်ဒီနိုင်ငံရေးအကျဉ်းသားတွေပြန်လှုပ်ပေးတဲ့အပေါ်မှာတုံ့ပြန်သံတွေကိုအရင်ကြည့်ရအောင်ပါလွတ်လပ်ရေးနေ့ထိမ့်မှအဖြစ်နိုင်ငံရေးတကြွလှုပ်ရှားသူတချို့အပါအဝင်အကျဉ်းသားတွေကိုစစ်ကောင်စီကပြန်လှုပ်ပေးလိုက်တဲ့အပေါ်မှာမြန်မာရေးလှုပ်ရှားသူတွေနဲ့အကဲခတ်တွေကသတိထားကြိုဆိုလိုက်ကြပါတယ်။ဆရာနာသိမ်းပြီးနောက်ပိုင်းဖိနှိပ်မှုတွေကြောင့်နိုင်ငံတကာရဲ့ဖိအားတွေကြောင့်ဒီနိုင်ငံရေးလှုပ်ရှားသူတချို့ပြန်လွှတ်ပေးလိုက်ပေမဲ့လုံလောက်မှုမရှိသေးဘူးလို့ထောက်ပြကြပါတယ်။ဒီအကြောင်းကိုဆက်ပြီးတော့တင်ပြခြင်းပါတယ်ခင်ဗျာ။85နှစ်မြောက်စင်ရတူးလွတ်လပ်ရေးအထိမ်းအမှတ်နဲ့လူမှုရေးအရာထောက်ထားသောအဖြစ်အကျဉ်းသား9000ကျော်ကိုနိုင်ငံတော်အကျဉ်းထောင်တွေကနေလူငင်းချသာခွင့်နဲ့ဇန်နဝါရီ4ရက်နေ့မှာပြန်လွှတ်ပေးလိုက်တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားတာပါ။အဲ့ဒီထဲမှာနိုင်ငံရေးအကျဉ်းသားတချို့နဲ့သတင်းတောက်တွေဆယ်ကနန်းပါဝင်လာတာတွေ့ရပါတယ်။နိုင်ငံရေးအကျဉ်းသားတချို့အခုလိုပြန်လွှတ်လာတဲ့အပေါ်ကြိုဆိုရမှာဖြစ်ပေမဲ့ပြည်တွင်းပြည်ပဖိအားတွေများလာတဲ့အပေါ်အခုလိုပြန်လွှတ်ပေးတာဖြစ်နိုင်ကြောင်းအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ဆက်သွယ်ရေးသတင်းအချက်အလက်နဲ့ဤပညာဌာနဝန်ကြီးဦးထင်လင်းအောင်ကသုံးသပ်ပါတယ်။
အကျဉ်းသားတွေကိုလွှတ်ပေးလိုက်တယ်ဆိုတာကိုတော့ကျွန်တော်တို့ကဒါကြိုဆိုရမှာပေါ့ဒါပေမဲ့တည်တည်ချာချာပြန်ပြီးတော့ကျွန်တော်တို့ကြည့်ကြမယ်ဆိုလို့ရှိရင်တော့ဒီအကျဉ်းသားတွေဟာအစကတည်းကဟိုဖမ်းဆီးဖို့မလိုတဲ့ လူတွေကိုအာဏာကိုအလွဲသုံးစားလုပ်ပြီးတော့ဖမ်းဆီးခဲ့တယ်ပေါ့နော်။ဆိုတော့ဒါကဘယ်လိုမှလက်ခံလို့မရတဲ့အနေအထားဗျ။လက်ရှိအချင်းလည်းပဲဆက်လက်ပြီးတော့လည်းပဲသူတို့ဟာနယ်တွေမှာမြို့နယ်တွေမှာဖမ်းဆီးနေသေးတယ်ဆိုတဲ့အနေအထားတွေကျွန်တော်တို့တွေ့နေရတယ်။ဒါဟာသူတို့ဟာဒီမိုကရက်တစ်တံပိုးတွေကိုရေးတည်ယူနဲ့ပြန်ပြီးတော့လွှတ်တဲ့အနေအထားမျိုးလို့တော့ကျွန်တော်တို့ကတော့မမြင်ဘူး။ဒါဟာနိုင်ငံတကာဖိအားတွေရှိမယ်ပြည်တွင်းမှာလည်းပဲအဲပြည်တွင်းကလှုပ်ရှားမှုတွေကလည်းပိုပိုပြီးတော့စိတ်လာတဲ့အခါကျတော့ဒီဖိအားတွေကိုညှော့နှဲသွားအောင်လို့စစ်ကောင်စီအနေနဲ့ကအပြလှုပ်ဖို့လောက်ပဲဒါကိုလွှတ်ပေးတယ်လို့ကျွန်တော်တို့ကတော့ယူဆတယ်။
တိတ်မကြသေးခင်ကပဲမြန်မာအရေးနဲ့ပတ်သက်လို့ကုလသမဂ္ဂလူညွန့်ရေးကောင်စီမှရှားပါးလာတဲ့ဆုံးဖြတ်ချက်တစ်ရက်ချမှတ်နိုင်ခဲ့ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကိုအ мян ပြန်လွှတ်ပေးရမယ်ဆိုတဲ့အချက်အပါဝင်စစ်ကောင်စီရဲ့အကြမ်းဖက်မှုတွေရပ်တန့်ရမယ်လို့တိုက်တွန်းထားတာပါ။တစ်ချိန်တည်းမှာပဲအမေရိကန်အမျိုးသားကာကွယ်ရေးအသုံးစိတ် NDAA ထဲမှာမြန်မာဒီမိုကရေစီရေးနဲ့ပတ်သက်လို့ထောက်ပံ့သွားမဲ့ Burma Act 2022ကိုလည်းထည့်သွင်းခဲ့တာတွေကစစ်ကောင်စီပေါ်ဖိအားတွေတိုးလာစေခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံကဆက်အာဏာရှင်အဆက်ဆက်ဟာနိုင်ငံတကာကဖိအားပေးတဲ့အတိုင်းလိုင်လျောဆောင်ရွက်ပေးတာမျိုးရှားပါပြီးသူတို့အာဏာတည်မြဲရပ်တည်နိုင်ရေးအတွက်အခင်းအကျင်းတွေဖန်တီးလိုတဲ့အခါမျိုးမှာအခုလိုနိုင်ငံရေးအကျဉ်းသားတချို့ကိုပြန်လွှတ်ပေးလို့ရှိတယ်လို့အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့မြန်မာအရေးအကဲခတ်သူဒေါက်တာတင်းဆွေကမြင်ပါတယ်
။စစ်ဆိုးရလက်ထက်အလုံးသုံးခုလုံးကိုချုပ်ကြည့်လို့ရှိရင်နိုင်ငံတကာရဲ့ပီအာသမုတ်တွန်းအားဆွဲအားတွေကိုသူကသိအရေးမဆိုင်ဘူးဒုတိယတစ်ချက်ကတော့သူတို့လုပ်ချင်နေတဲ့ပီအာရုပ်ောက်ပွဲအခါသူတို့ကနံပါတ်1ကအရေးကြီးဆုံးဖြစ်တယ်အဲ့တော့ပီအာရုပ်ောက်ပွဲသူလုပ်ချင်တယ်လို့ဖြစ်အောင်ပြည်တွင်းအခင်းအကျင်းနဲ့သူလုပ်ပါလိမ့်မယ်ဒါကြောင့်အခုအကျဉ်းသားလှုပ်ရေးကတော့ဒီကောင်နဲ့မဆိုင်ပဲနဲ့သူဟိုလုပ်နေကြအလုပ်တစ်ခုကိုဟိုလုပ်သွားတာပဲလို့မြင်တယ်အဲ့တော့ကျွန်တော်တို့ပိုပြီးစိုးရိမ်စရာကနောက်ပြည်အရုပ်ောက်ပွဲအခင်းကျင်းအတွက်ပြည်တွင်းမှာဖိနှိပ်ဖြိုခွဲမှုတွေမြောက်များစွာဖြစ်လာနိုင်တယ်လို့ကျွန်တော်ကတော့မျှော်လင့်ထားပါတယ်ခင်ဗျ
2008ဖွဲ့စည်းပုံအခြေခံဥပဒေအရအာဏာကိုထိန်းယူခဲ့တာပါလို့ပြောရတဲ့စစ်ကောင်စီကတော့ဒီ2023ခုနှစ်အတွင်းရွေးကောက်ပွဲတစ်ခုအောင်မြင်စွာကျင်းပနိုင်ဖို့ပြင်ဆင်နေတာကြောင့်အဲ့ဒီရွေးကောက်ပွဲကိုနိုင်ငံတကာကအတိအမှတ်ပြုလာအောင်လို့ရွေးကောက်ပွဲမတန်ခင်အမြင်ကောင်းအောင်အခုလိုနိုင်ငံရေးအကျဉ်းသားတချို့ပြန်လှုပ်ပေးတာမျိုးဖြစ်နိုင်တယ်ဆိုတော့သုံးသပ်သူတချို့လည်းရှိပါတယ်NUG ဝန်ကြီးဦးထင်လင်းအောင်ကတော့အဲ့ဒီအမြင်ပေါ်သဘောထားကွဲပြားသူဖြစ်ပါတယ
်ဒီရွေးကောက်ပွဲကိုတော့ဘယ်သူကမှလည်းအသိအမှတ်ပြုမှာမဟုတ်တလို့လူထုကလည်းအသိအမှတ်ပြုမှာမဟုတ်ဘူးသူတို့အနေနဲ့လည်းဟိုညံညံနဲ့ကိုတုံးထားတဲ့ပွဲတစ်ပွဲကိုသူတို့ထုတ်ပြီးတော့ကစားလာတယ်လို့ပဲကျွန်တော်တို့ကတော့မြင်တယ်ဆိုတော့ဒီလူကြီးအတွက်လောက်ခွေးကိုလှုပ်ယုံနေတော့ဒါရွေးကောက်ပွဲအတွက်ကိုဘာအကျိုးတရားမှုမှလည်းရှိမှာမဟုတ်ဘူးဒီရွေးကောက်ပွဲဆိုတာကိုလည်းဟိုတိုင်းရင်းသားဒေသတွေမှာရှိတဲ့တိုင်းရင်းသားခေါင်းဆောင်တွေအပါအဝင်ဘယ်နိုင်ငံတကာကမှလည်းအတိအမှတ်ပြုမှာမဟုတ်ဘူးလို့ပဲကျွန်တော်ကတော့ဒါမှတ်ချက်ပေးချင်ပါလား
AAPP ခေါ်နိုင်ငံအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းရဲ့ထုတ်ပြန်ချက်အရအာဏာသိမ်းမိခြင်းကဆလို့2023အခုချိန်ထိဖမ်းဆီးချုပ်နှောင်ခံရသူပေါင်း14000နီးပါးရှိပြီးအဲ့ဒီတဲကမှအယောက် 2000 ကျော်ထောင်ဒဏ်ကြခံထားရတယ်လို့ထုတ်ပြန်ထားပါတယ်။အဲ့ဒီတည်းမှာပြန်လည်လွတ်မြောက်လာသူအယောက် 3000 ကျော်ရှိပြီးຫນွေဥဒေါ်လာရင်းနဲ့ဆက်ဆက်လို့တည်ဒဏ်ချမှတ်ခံရပြီးအကျဉ်းထောင်တွေရောက်နေသူအယောက် 100 ကျော်ရှိတယ်လို့ဆိုပါတယ်ခင်ဗျာ
။အခု30တည်းမှာပဲတင်ပြချင်တာကတော့ဒီထောင်နေတည်းမှာနိုင်ငံရေးအကျဉ်းသားတွေတော်များများဆက်ပြီးတော့ကြံနေသေးတဲ့အတွက်သူလွတ်မြောက်လာတာဟာတကယ်လွတ်မြောက်လာတာမဟုတ်ပါဘူးဆိုပြီးတော့ခံစားရတဲ့အကြောင်းကိုစာရေးဆရာထင်လင်းဦးက VOA ကိုပြောကြပါတယ်။2021 February 6တက်ကအာနာသိမ့်တဲ့နေ့အစောပိုင်းမှာပဲနေအိမ်မှာလာရောက်ဖမ်းဆီးခြင်းခံရပြီးတော့အင်းစိန်အကျဉ်းထောင်ထဲမှာထောင်နှံ3နှစ်ချမှတ်ခံခဲ့ရတဲ့စာရေးဆရာထင်လင်းဦးဟာစစ်ကောင်စီရဲ့လူငင်းချမ်းသာကွင်းနဲ့မနေ့ကပဲပြန်လည်လွတ်မြောက်လာတာပါ။ဆရာထင်လင်းဦးကိုမန့်အင်ဂျင်နိုင်ကတီးသန့်မေးမြန်းထားပါတယ်ခင်ဗျာ။
ဒီကနေ့ဆရာထောင်ကအင်းစိန်ထောင်ကလွတ်လာတဲ့အချိန်မှာဆရာကိုလာပြီးကြိုနေတဲ့လူတွေရောအားလုံးကိုလည်းဆရာပြောသွားတာလည်းရှိပါတယ်။ဆရာတကယ်လွတ်မြောက်တာမဟုတ်ဘူးဆိုတာပေါ့နော်။ဆိုတော့ဒီကနေ့ဆရာထောင်ကလွတ်လာတဲ့အချိန်ကြီးဆရာနောက်ပြီးဆရာရဲ့ခန်းစားချက်ပြောပြပါအောင်ရှင်
။ကျွန်တော်တို့ကိုမနေ့ကလာပြီးတော့ပြောတယ်။အဲဒီကျွန်တော်နာမည်ကြီးမှာပါတယ်လို့မယ်ပေါ့။နောက်ကျွန်တော်ရဲ့ဘေးကဒေါက်တာအကမိုးသူရဲ့ကျွန်တော်တို့နှစ်ယောက်ကအခန်းကြီးတက်ရဲ့။အဲတော့ကြိုလာဆိုတဲ့ခန်းစားချက်ကမပြောဘူးပြမပြောဘူးဆိုတဲ့ကိစ္စအောင်လို့လေတော့ကျန်နေခဲ့မဲ့လူတွေကိုငါတို့ဘယ်လိုထားခဲ့မှလဲဆိုတဲ့စိတ် အဲ့ဒီကြကျွန်တော်အရင်ခံစားဟိုမှာဆိုလို့ရှိရင်ဒါကျွန်တော်ရင်နာအောင်ပြောရင်တိုက်ထဲမှာကုသင်းပြည့်ရှိတယ်ကုသင်းပြည့်ပြီးတော့အကံမိုးသူပြည့်ရင်ကျွန်တော်အပြီးလို့ရှိရင်ကျွန်တော်ဘေးမှာဥဆိုးလေးဥဆိုးလေးပြည့်ရင်ကုကျော်ဆိုးကုကျော်ဆိုးပြည့်ရင်ဥပမျိုးသိဟိုအနောက်ဘက်အချမ်းကိုသွားလိုက်မယ်ဆိုလို့ရှိရင်အကူနိုင်ငံနဲ့အဒေါက်တာဆုဆန်ဖြူအဒေါက်တာအမျက်ကြီးရဆက်လေပြောရှိရတဲ့အထဲမှာကျွန်တော်တို့၂ယောက်ပဲလုပ်တယ်ကွာကျွန်တော်၂ယောက်ပဲလုပ်တယ်ဆိုတော့ကျွန်တော်ကဘာဖြစ်သွားလဲဆိုတော့ရှက်သွားတာကွာဝိညာဉ်သွားတာမဟုတ်ရှက်သွားတာရှက်သွားတာဟုတ်တော့ကျန်နေတဲ့လူတွေကိုကျွန်တော်တို့ဘယ်လိုခံစားခြင်းနဲ့နောက်မှထားခဲ့မလဲဒီလိုဟောသူတို့ဘယ်လိုပြန်ခဲ့ကြမလဲအတူတူထောင်ကျနေကြတဲ့လူအချင်းချင်းကျွန်တော်တို့လွတ်မြောက်တယ်လွတ်သွားတယ်။ကျန်တဲ့ဟောကိုယောက်ကျန်နေတယ်ဆိုတော့ခံစားကြတာသူတို့ကိုကျွန်တော်တို့လက်ကြမတတ်ဘူး။အဲနံပါတ်၄ရှင်။နံပါတ်၄ကျွန်တော်တို့တိုက်အဲ့ဒီဟိုပေါ့ဗျာတိုက်ကျွန်တော်တို့တိုက်ထဲမှာထားတာ။တိုက်ကနေပြီးဒီဘက်တကူထွက်လာတဲ့အဆောင်။အပြင်မှာကလေးတွေကိုကျွန်တော်တို့တွေ့ရတယ်။ကလေးတွေကိုတကားကနေပြီးတန်းနိုင်ရတယ်ကျွန်တော်တို့တွေ့ရတယ်။အဲ့ဒီမှာဆက်တဲ့စကူနဲ့ဆက်စားတဲ့ကလေးတွေကကျေလို့လွတ်သွားတာကိုဝင်လာတယ်ကျေလို့လွတ်သွားတာဝင်လာတယ်ဆိုပြီးတော့ကျွန်တော်တို့နှုတ်ဆက်ကြ။ဒါကျေလို့လွတ်သွားတာကိုဝမ်းသာတယ်လို့ပြောတယ်သူတို့ရဲ့ဇလုံးတွေထဲမှာမြိတ်ရီဝိုင်းနေတယ်။အဲ့တော့သတော်ကကျွန်တော်တို့တိုက်ထဲမှာကြံနေတယ်ကိုယ့်ရောက်ရဲ့မိသားစုကြီးကဆရာရဲ့ဟောကျမမောင်ကျမယောက်ျားဟောကျမအဖေမပါဘူးလားလို့ကျင်ကျွန်တော်ရောက်ရဲ့လို့မေးတယ်ကကျွန်တော်ဘယ်လိုရှင်းရမလဲ။ဟောသူတို့ကတော့ဗနနစ်ပြန်လေးလို့သူတို့ကတော့ဗာဆင်းရဲမြဲမှာပါပါလို့ကျွန်တော်ဘာလို့ပြောမလဲ။တော့ဟိုကလေးတွေရဲ့မိသားစုတွေကအပြင်ရောက်လာတဲ့အခါဆရာရဲ့ကျမသားလေးအခုတည်းကမလို့သေးဘူးလား။ကျမသမီးလေးအခုတည်းမလို့သေးဘူးလား။ကျွန်တော်ဘာလို့ရှင်းရမလဲ။တော့ကျွန်တော်ကဒီနေ့ကျွန်တော်ကိုထောင်လေးကညှို့လိုက်တာကိုပြောသလားအဲ့ဆရာဘာလို့ခံစားရလို့မေးနေ။ကျွန်တော်ရှက်တယ်ဗျာ။နောက်တစ်ချက်ဒီနေ့ကလွတ်လပ်ရင်းနေလူလည်းနေလို့နေမျိုးမှာလူကြီးကဟိုရင်းနဲ့ဒီပေါ်ရပြောမှဆိုရင်တောင်ကြိမ်လေးကဖမ်းထားတဲ့ကလေးဆန်တွေကိုဆုတ်ပြတယ်ငါးကြီးထုတ်ပြတယ်ဒါပေမဲ့ဒါဖြစ်လို့အဲ့ထောင်ထဲမှာရှိနေတဲ့ကလေးတွေသူငယ်တွေအဲ့ငါးရငါးတွေမထွက်တာလားဘာလို့မထွက်နိုင်လဲကျတော့ဟိုကလေးဆန်လေးတွေကပဲတနာကြီးကကောင်းတယ်ကလေးရဲ့တနာကြီးကမကောင်းဘူး
နောက်ဆရာအဲ့ဒီထောင်ကအဲ့လိုလွတ်ဖို့ဖြစ်လာတဲ့အချိန်ဒီမှာနောက်ဆရာပြောသွားတယ်မှာလေဒီလူငယ်တွေကဆရာကိုထောင်ထဲမှာရှိတဲ့လူငယ်တွေကဆရာဝိုင်းပြီးနှုတ်ဆက်ကြတယ်အခုအဲ့ဒီထောင်ထဲမှာရောလူငယ်တွေဘလောက်များများတွေ့ကြရလဲလူငယ်တွေရဲ့အခြေအနေဘယ်လိုတွေ့ကြရလဲဆရာ
အဲ့ပထမတော့ကလူငယ်တွေကကျွန်တော်ပြောရင်တစ်ထောင်ကျော်ရှိတယ်ဗျအဲ့နောက်ပိုင်းကျတော့ဟိုဘက်ထောင်ရှိတယ်ဒီဘက်ထောင်ရှိတယ်ပေါ့ဗျအဲ့လိုဖြစ်သွားတဲ့အခါကျတော့လူငယ်အခုလောလောဆယ်ဆိုရင်200ကျော်300နီးနီးလောက်ကျန်ပဲထင်တယ်ပထမလူငယ်တစ်ထောင်ကျော်ရှိကြတယ်ကဒီလူငယ်ကြီးကကျွန်တော်နဲ့အများအားဖြည့်တွေ့ကြ။ဟောဖြည့်တွေ့တယ်ကျွန်တော်တို့ဆုံရတဲ့အချိန်မှာသူတို့သိကျင်တာတွေမေးတယ်သူတို့ဆွေးနွေးတယ်ပေါ့နော်။အဲကျွန်တော်အထူးသဖြင့်သူတို့သိကျင်တာကဒီ civic education လို့ဟာမျိုးအသိဉာဏ် sharing လောက်တာမျိုးသူတို့ကသိကျင်ကြတယ်။အဲ့တော့ကျွန်တော်ကလည်းဒါလေးတွေကိုကျွန်တော်သူတို့ရှင်းပြပေးတယ်။အဲ့တော့ဘယ်လိုဖြစ်လဲဆိုတော့ကျွန်တော်ကသူတို့ရဲ့အကူအညီတယောက်လို့ဖြစ်တယ်။ဟိုတချို့ကနေတဲ့နေရာကဟိုတခြားအဝေးကြီးမှာဒါပေမဲ့ရန်ကုန်မှာလာပြီးကြောင်းတင်ရင်းနဲ့အလုံးလုံးနေရင်းနဲ့ဒီလိုဖြစ်ပြီးရန်ကုန်မှာထောင်ကျတဲ့အခါမိဘတွေကပစ္စည်းတွေပါပြီးပြောမယ်ဆိုထောက်ဝင်စားမပို့နိုင်ဘူးအဲ့လိုကလေးမျိုးတွေကိုကျွန်တော်တို့ကကျွန်တော်တို့ပို့လာတဲ့ထောင်ဝင်စားတွေကနေညှဝေပြီးကျွန်တော်ကအငြင်းတမ်းပေးတယ်ဆိုတဲ့အခါကျတော့အဲသူတို့ကကျွန်တော်တို့ကိုအဲ့ဒီအပေါ်မှာလည်းပဲချစ်ခင်လေးစားမှုရှိတယ်အဲ့ပြောမယ်ဆိုလို့ရှိရင်ကသူတို့ဘယ်သူတို့အတွက်ကျွန်တော်တို့ကဟိုရက်တီပြီးတော့နေတဲ့အကိုကြီးတွေပေါ့အဲ့ဒီတော့ကျွန်တော်တို့လွတ်သွားတဲ့အတွက်ကြောင့်မို့လို့သူတို့ဝင်းတာ။အဲ့ဘာဖြစ်လဲဆိုတော့သူတို့ကြံခဲ့ရတယ်ကျွန်တော်တို့မရှိတော့ခင်ဗျသူတို့ကြံခဲ့ရမှာ။သူတို့ချစ်တဲ့လူတယောက်သူတို့နားမမရှိတော့ဘူးဆိုသူဝင်းနေမှာပေါ့။ဒီလူထွက်သွားတဲ့အခါမှာသူတို့ဘယ်လောက်ခံစားရမလဲ။ဟောသူတို့မိဘတွေနေတယ်သူတို့တစ်ခါမှမတွေ့ရဘူးလေ။အခုသူတို့နှစ်နှစ်ဟောနှစ်နှစ်ဆိုတဲ့အချိန်ကာလမှာသူတို့ထောင်ထဲရောက်နေတာမိသားစုနဲ့တွေ့ဖို့မရဘူး။အဲ့လိုအခြေအနေမျိုးမှာကျွန်တော်တို့ထွက်သွားတယ်ဆိုထွက်သွားတယ်ဆိုတဲ့အခါမှာဝင်လာပါတယ်ဆိုတာကသူတို့ပါဇက်ကနေပြောရင်းမှာသူတို့အရန်ဝင်နေတယ်သူတို့အားငယ်တယ်ဆိုတာကျွန်တော်တို့မြင်ရတယ်လေဘယ်ကျွန်တော်တို့စိတ်ကောင်းနိုင်မလဲ
စာရေးဆရာထင်လင်းဦးရဲ့ထောင်တွင်းအတွေ့အကြုံတွေနဲ့ပတ်သက်ပြီးမေးမြန်းထားတဲ့ဒီအစအဆုံးအပြည့်စုံကိုတော့လာမယ့် တနင်္ဂနွေနေ့ညချမ်း VOA ရဲ့ထုတ်လွှင့်ချက်တွေမှာနားဆင်ကြရမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့ဒီကဘာကြီးမှာရင်ဆိုင်နေရတဲ့ရာသီဥတုဖောက်ပြန်မှုရဲ့နောက်ဆက်တွဲတန်တွေကဘယ်လိုရှိသလဲဆိုတာကိုပြောပြသွားမှာဖြစ်ပါတယ်ဩစတြေးလျနိုင်ငံမှာမိုးသည်ထန်စွာရာသွန်းမှုကြောင့်ဘေးအန္တရာယ်ကြားရောက်လောက်အောင်ရေကြီးရေလျှံမှုနဲ့ကြုံနေရပါတယ်ဒါကြောင့်လဲ Western Australia ပြည်နယ်မှာရာသီဥတုအရေးပေါ်အခြေအနေထုတ်ပြန်ထားရပါတယ်ဒီလိုရေကြီးရေလျှံမှုမျိုးဟာရာစုနှစ်တစ်ခုအတွင်းမှာတစ်ချိန်လောက်သာပေါ်ပေါက်တဲ့ဖြစ်ရမျိုးလို့အစိုးရတာဝန်ရှိသူတွေဘက်ကလည်းပြောပါတယ်ဆစ်ဒနီမြို့တော်ကနေဖေးမာစာပေးပို့လိုက်တဲ့ဒီသတင်းနဲ့ပတ်သက်ပြီးတော့နန်းလောင်ကတင်ပြมาဖြစ်ပါတယ်ခင်ဗျာ
Fitzroy Crossing မြို့ကရေပေတင်နေသူတွေကို Australia စစ်တပ်ကလာရောက်ကူညီရှာဖွေကဲတင်နေပါတယ် Western Australia ပြည်နယ် Kimberley အရပ်မှာရှိတဲ့ဒီမြို့မှာလူဦးရေက1,100လောက်သာရှိပါတယ်လူနေအိမ်တွေထဲရေတွေဝင်လာပြီးတော့တခုတည်းသောအဝေးပြေးလမ်းမကြီးလဲရေပေးကြောင်ပျက်စီးသွားပါတယ်ဒေသခံတွေမှာလည်းရေဘေးကလွတ်အောင်ကုန်းမြင့်ပိုင်းကိုပြောင်းရွှေ့ခဲ့ရတာပါမြို့ကိုဖြတ်ပြီးတော့စီးဆင်းနေတဲ့ Fitzroy မြစ်ရေတွေဟာအရင်စံချိန်ကိုချိုးပြီးတော့15မီတာကျော်အထိတက်လာနိုင်တဲ့အတွက်အာဏာပိုင်တွေစိုးရိမ်နေတာပါအီလီအပူပိုင်းမုန်တိုင်းဝင်ရောက်တက်ခတ်ခရာကဒေသတွေမှုအဆက်မပြတ်ရွာသွန်းနေတာဖြစ်ပြီးပြီးခဲ့တဲ့စနေနေ့ထိရွာသွန်းခဲ့တဲ့မိုးရေချိန်က600မီလီမီတာအထိရှိပါတယ်ဆက်လက်ပြီးတော့မိုးသည်ထန်နေအောင်မဲလို့လည်းမိုးလေဝသဌာနကခန့်မှန်းချပါတယ်Western Australia ပြည်နယ်မိသားနဲ့အရေးပေါ်ဝန်ဆောင်မှုဌာနကော်မရှင်နာမင်းကြီး Darren Clem ကလည်းရေဘေးအခြေအနေအတော်ဆိုရဲလို့သတင်းထောက်တွေကိုပို့ထုတ်နေမှာပြောပါတယ်
။ We are currently facing at least a 1 in 100 year flood event in the Kimberley.
Kimberley ဒေသမှာကြုံနေရတဲ့ရေကြီးရေလျှံမှုမျိုးကနှစ်တရာမှာတစ်ခါလောက်သာပေါ်ပေါက်တတ်တာမျိုးပါ။မြုံနိုင်လောက်အောင်ဆိုးရွားပြင်းထန်တဲ့အခြေအနေဖြစ်ပါတယ်။လာမယ့်ရက်တွေအတွင်းအနောက်ဘက်မှာမိုးသည်ထန်လာမယ်လို့မျှော်လင့်ရပါတယ်။တတိပေးချက်ထုတ်ပြန်ထားတဲ့ဒေတာကလူတွေလည်းအခုလိုပြင်းထန်တဲ့ရာသီဥတုကိုရင်ဆိုင်မှုအသင့်ပြင်ထားသင့်ပါတယ်
။ဩစတြေးလျမှာအပူပိုင်းမုန်တိုင်းဝင်ရောက်တက်ခတ်တဲ့ကာလကနိုဝင်ဘာ၁ရက်နေ့ကနေဧပြီလ30ရက်နေ့အထိဖြစ်တယ်လို့မိုးလေဝသဌာနကပြောပါတယ်။2022-23ခုနှစ်အတွင်းအပူပိုင်းမုန်တိုင်းဝင်ရောက်နိုင်မှုကတာမန်ထက်အနည်းငယ်ပုံမဲ့လို့လည်းကြိုတင်ခန့်မှန်းချပါတယ်။2022ခုနှစ်အတွင်းစံချိန်တင်မိုးရွာသွန်းမှုနဲ့ကြုံခဲ့ရတဲ့ဩစတြေးလျကတခြားဒေသတွေမှာလည်းရေကြီးရေလျှံမှုနဲ့ဆက်ပြီးတော့ရင်ဆိုင်နေရပါတယ်။ဆစ်ဒနီမြို့အနောက်ဘက်ကီလိုမီတာ1,100ကျော်လောက်မှာရှိတဲ့ New South Wales ပြည်နယ်မန်နန်ဒီမြို့မှာလည်းရေဘေးတင့်နိုင်ခြင်းများတဲ့နေရာတွေကနေလူတွေဘေးလို့ရပြောင်းရွှေ့ကြဖို့အမိန့်ထုတ်ပြန်ထားပါတယ်။ South Australia ပြည်နယ်ထဲကမိုရေမြေကြောင်းတစ်လျှောက်ရေကြီးရေရှာမှုကြောင့်အဆောက်အုံ3,000ကျော်ရေလွှမ်းကုန်ပါတယ်။ပြည်နယ်ရင်းကအဆိုအဝါဆုံးရေဘေးတံခံရတဲ့အိမ်တွေနဲ့စီးပွားရေးလုပ်ငန်းရှင်တွေကိုဒေါ်လာ85တန်ဖိုးထောက်ပံ့ကူညီသွားမယ်လို့ပြည်နယ်ဝန်ကြီးချုပ်ပီတာမာလီနော့စကတ်ကအင်္ဂါနေ့မှာကြေညာပါတယ်။ဩစတြေးလျအရှေ့ပိုင်းပြည်နယ်ဖြစ်တဲ့ Queensland New South Wales နဲ့ Victoria ပြည်နယ်တွေမှာလွန်ခဲ့တဲ့3နှစ်အတွင်းရွာသွန်းခဲ့တဲ့မိုးရေတွေကြောင့် South Australia ပြည်နယ်မှာရေကြီးရေလျှံလာတာဖြစ်ပါတယ်။အဲ့ဒီရေအတော်များများက South Australia ပြည်နယ်တွေကမိုးရေမြစ်ထဲတဖြည်းဖြည်းစီးဆင်းလာကြတာဖြစ်ပါတယ်။ဥတုရသည်ပြောင်းလဲမှုကြောင့်ပေါ်ပေါက်လာတဲ့ La Nina ရေအေးစီးကြောင်းကရေကြီးရေလျှံမှုကိုတွန်းအားပေးလိုက်တယ်လို့ဖြစ်သွားပါတယ်။ရာသီဥတုပူနွေးမှုကြောင့်သမုတ်တရားရေတူတွေပူနွေးလာရကရေအေးစီးကြောင်းတွေတဘာဝအတိုင်းပေါ်ပေါက်လာတာပါ။လာနီညာပေါပေါက်လာချိန်မှာပစိဖိတ်သမုတ်တရားအလဲပိုင်းနဲ့အရှေ့ပိုင်းကလေတုတွေဟာတာမထက်ပိုးပြီးတော့အင်းနေတတ်ပါတယ်။ဒါကြောင့်လဲဩစတြေးလျဘက်မှာပုံမှန်မဟုတ်ပဲမိုးများလာတာပါ။ဥတုရာသီအရေးကျွမ်းကျင်ပညာရှင်တွေကတော့လာနီညာကြောင့်ဥတုရာသီပြောင်းလဲမှုတွေပိုးပြီးတော့အကောင်လာတယ်လို့ယုံကြည်ထားတာဖြစ်ပါတယ်။ State of the Climate 2022ဥတုရာသီအစည်းအဝေးခန်းစာမှာတော့ဩစတြေးလျမှာမိုးရွာသွန်းမှုတွေပိုးပြီးတော့ပြင်းထန်လာတယ်လို့ဖော်ပြထားပါတယ်။အဲ့ဒီအစည်းအဝေးခန်းစာကိုမိုးလေဝသဌာနဩစတြေးလျအမျိုးသားသိပ်ပံဆိုင်ရာသုတေသနအဖွဲ့ CSIRO နဲ့ဩစတြေးလျအမျိုးသားသိပ်ပံအေဂျင်စီတို့ကပြုစုရေးသားချတာပါဩစတြေးလျမှာလာနီညာရေအေးစီးကြောင်းနဲ့၃ငိမ်ဆက်တိုက်ဖြတ်တန်းသွားခဲ့ရကနိုင်ငံအရှေ့ပိုင်းဒေသအတော်များများမှာမှုသည်ထန်ခဲ့တဲ့ကြားကပဲအရှေ့တောင်ပိုင်းအနောက်တောင်ပိုင်းအရက်တွေမှာတော့ပုံမို၆တွေ့တဲ့အခြေအနေဘက်ကိုဦးတည်နေတယ်လို့လည်းအစည်းအဝေးခန်းစာမှာဖော်ပြထားပါတယ်ဒါပေမဲ့လည်းဩစတြေးလျမြောက်ပိုင်းမှာတော့ဆက်ပြီးတော့မိုးများနေအောင်မယ်လို့ဩစတြေးလျအမျိုးသားသိပ်ပံဆိုင်ရာသုတေသနအဖွဲ့ကပြောပါတယ
်။ရာသီဥတုဖောက်ပြန်မှုရဲ့နောက်ဆက်တွဲရိုက်ခတ်မှုဒီဩစတြေးလျနိုင်ငံကအခြေအနေတချို့ကိုနန်းလောင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။ဒီအာဖရိကဘက်မှာလည်းရာသီဥတုဖောက်ပြန်မှုကလူအဖွဲ့အစည်းပေါ်ဘလို့ရိုက်ခတ်မှုရှိတယ်လဲဆိုတဲ့သတင်းပေးပို့ချက်နောက်တစ်ပုဒ်ကိုမကြာခင်မှာနားဆင်ရမှာဖြစ်ပါတယ်။ဒါအပြင်အဖက်စင်ကဏ္ဍတွေဖြစ်တဲ့ဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်ဒေါက်တာတန့်စောရဲ့လူလူနဲ့ကျမ်းမာရေးကိုရန်နိုင်ရဲ့တပတ်တွင်းအားကစားသတင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့ သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နဲ့ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ။
မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American အတန်ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်လေးကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ32လိုင်းနိုမီတာ48လိုင်းလမ်းမီတာ190ကနေဆက်ပြီးတော့တင်ဆက်နေတာဖြစ်တယ်လို့ VOA ရဲ့ Facebook စာမျက်နှာကရော YouTube စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းတပုတ်ကိုတင်ပြခြင်းပါတယ်ဆိုမာလီယာနိုင်ငံမှာစံချိန်တင်မိုးကောင်ရေရှားမှုကြောင့်အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေပေါ်မှာအဆိုးရွားဆုံးထိခိုက်တက်ရောက်စေသလိုကြားမကွဲပြားမှုအခြေခံတဲ့အကျန်းဖက်ခံရမယ့်အန္တရာယ်ရှိနေတာကြောင့်မိန်းကလေးငယ်တွေကြောင်းထုတ်ခံရတာတွေကိုမြင်တွေ့လာရတဲ့အကြောင်းအကူအညီပေးရေးလှုပ်သားတွေကပြောပါတယ်ကြောင်းတက်ဖို့နဲ့တောက်သုံးရေရရှိဖို့အင်းကနေအဝေးကြီးတွားရတာကြောင့်လည်းတိုက်ခိုက်ခံရနိုင်ချေများနေတာပါဆိုမာလီနိုင်ငံကနေကျူမာမဂျန်ကာပြပို့တဲ့ဒီသတင်းကိုတော့မတ်တင်ဂီထိုက်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
ဆိုမာလီလန်ကမိုးကောင်ရေရှားမှုကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေရဲ့အဒမ်ဆလီဗန်စခန်းကနေဝင်ချိန်မှာအသက်35နှစ်အရွယ်ကလေး6ယောက်မိခင်အတွက်တော့အတိတ်ကအဖြစ်ဆိုးကြီးကိုမဖျောက်ဖျက်နိုင်ဖြစ်နေပါတယ်နိုဝင်ဘာလအတွင်းခင်ပွန်းဖြစ်သူနေမကောင်းလို့အိယာပေါ်လဲနေခြင်းသူမကကလေးတွေကိုတိတ်နေခြင်းတကားမရှိတဲ့တဲတဲကိုအမျိုးသားတို့ဝင်လာပြီးသူမကိုမရင်းကျင်ခဲ့တာပါရှက်လွန်းလို့သူမရဲ့နံပါတ်ကိုထုတ်ပြီးမပြောလိုပါဘူ
းကုကုကဘလဲဘတာရတော်မောလဝန်ဘလဲဘ
မိထွန်းထားတဲ့အတွက်ကျမကိုမြင်ပြီးအထဲကိုဝင်လာပြီးတော့ကျမရဲ့အင်ကြီးတွေကိုရှက်ဖြစ်ပါတယ်ကျမပြန်ပြီးခုခံမိမယ်မနိုင်ပါဘူးနောက်တော့ဝင်းချင်ကအတူတချို့ကြားပြီးရောက်လာပြီးမယ်ဒီလူကထွက်ပြေးသွားပါပြီ
မိုးကောင်ရေရှားမှုကြောင့်တိတ်ဆောင်ရတဲ့မိသားစု2000ရှိတဲ့အဲ့ဒီစခန်းမှာသူမတယောက်တည်းအခုလိုဂျုံရတာတော့မဟုတ်ပါဘူး။ရင်သွေးတွေအတွက်စိုးရိမ်လို့ဒါမှမဟုတ်သူတို့ဂျုံရတဲ့တိုက်ခိုက်မှုတွေကိုပြောပြခြင်းလို့သတင်းတောက်စီကိုလာကြတဲ့ဆိုမာလီအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအများအပြားရှိပါတယ်။ကြားမှာကွဲပြားမှုအခြေခံအကျန့်ဖက်မှုတွေနဲ့လိင်ပိုင်းဆိုင်ရာအကျန့်ဖက်မှုပြဿနာတွေရှိတာကိုအခုအညီပေးရေးလှုပ်သားတွေကလည်းအတည်ပြုပါတယ်။အကျန့်ဖက်ခံရသူတွေအတွက်နှစ်သိမ့်ဆွေးနွေးပေးနိုင်တဲ့အနည်းဆုံးစည်းကမ်းကလည်းကီလိုမီတာ100လောက်ဝေးပါတယ်။မိုးကောင်ရေရှားမှုနောက်ပိုင်းအတိပေးကြတဲ့ကြားမှာကွဲပြားမှုအခြေခံအကျန့်ဖက်မှုကစခန်းအနည်းငယ်အတွင်းမှာပဲ40လောက်တိုးလာခဲ့ပြီးတစ်လကိုအမှု20လောက်ရှိချောင်းဒါပေမဲ့အများအပြားကတော့ရှက်ရွံ့တာကြောင့်ထုတ်မပြောဘဲနေကြတယ်လို့လည်းအိုင်နာဘိုစည်းကမ်းကပြောပါတယ်။ရာမာဆာယီကအခုအညီပေးရအလုပ်သမားဖြစ်ပါတယ
်။သူတို့ကိုစိတ်ပိုင်းဆိုင်ရာနှစ်သိမ့်ပံ့ပိုးမှုပေးပါတယ်။တကယ်လို့လိုအပ်ရင်လည်းတန်ကြားဖို့ပြောပြီးတော့ဥပဒေရေးရာအရာလည်းကူညီပေးပါတယ်
။တိုက်ခိုက်မှုတွေကြောင့်အထူးသဖြင့်မိန်းကလေးငယ်တွေပညာသင်ကြားခွင့်ကိုပါထိခိုက်စေကြောင်းအခုအညီပေးရအလုပ်သားတွေကပြောပါတယ်။မိုးကောင်ရေရှားမှုကြောင့်မွေးထတဲ့တိရစ္ဆာန်တွေဆုံးရှုံးခဲ့ရပြီးတဲ့နောက်မှာခါရီဂျာဂွိလ်နဲ့ဆဲချောသက်သမီး၄ယောက်တို့လည်းမလကရေကအာဒင်ဆလီဗန်စခန်းကိုရောက်နေတာပါခင်ပွန်းဖြစ်သူကတော့စိတ်ထိခိုက်ပြီးဆုံးသွားရတယ်လို့သူမကပြောပါတယ်စခန်းနဲ့ချောင်းက5ကီလိုမီတာလောက်ပဲဝေးပေမဲ့လမ်းမှာတိုက်ခိုက်ခံရမှာဆိုတာကြောင့်တမီးတွေကိုကြောင်းထုတ်ထားပါတယ
်စခန်းထဲမှာမကောင်းတဲ့သူတွေကရှိနေတော့မိန်းကလေးတွေအမျိုးသမီးတွေအတွက်တိတ်ပြီးအန္တရာယ်များပါတယ်။သမီးတွေကိုတယောက်တည်းအပြင်မလွှတ်နိုင်ပါဘူး။ထင်းရှာရေခတ်သွားဖို့အတွက်နေ့ပဲမှာပဲအုပ်စုလိုက်သွားနိုင်ဖို့လှုပ်ကြရပါတယ
်
။မိုးကောင်ရေရှားမှုကြောင့်နေရက်ဆွံ့ရတဲ့ကလေးငယ်6သိန်းတို့ဟာဆိုမာလီယာကကျောင်းတွေကနေကျောင်းထုတ်ခံရနိုင်ခြင်းရှိနေပြီးဆိုမာလီလန်ကစခန်းတွေကကလေးငယ်4,000-3,000ကျောင်းထုတ်ထားကြရပြီးအများစုကမိန်းကလေးတွေဖြစ်ကြောင်းကဲဆိုမာလီယာကပြောပါတယ်။လုံခြုံရေးတိုးမြင်နိုင်ဖို့ကြိုးစားနေပေမဲ့အဒမ်ဆာလီဗန်လိုဝေးလံတဲ့ ITP စခန်းတွေမှာတော့လျှက်စင်မီတောင်မရှိဘူးလို့အာနာပိုင်တို့ကပြောပါတယ်။ရာစုနှစ်ဝက်အတွင်းအာဖရိကဥဂျိုဒေသတွင်အစိုးရဆုံးဂျုံရတဲ့မိုးကောင်ရေရှားမှုဒဏ်သင့်ရတဲ့အမျိုးသမီးတွေနဲ့မိန်းကလေးတွေအတွက်တော့နေဝင်ချင်းရောက်ရင်လဲအိတ်မပြောတဲ့ညကိုကြုံနေချရပါတယ်ရှင်
ဆိုမာလီနိုင်ငံကအခြေအနေကိုမတ်သင်္ကေတပြောပြသွားတာဖြစ်ပါတယ်ခင်ဗျာလူလူနဲ့ကျမ်းမာရေးအပတ်စဉ်ကဏ္ဍမတိုင်ခင်မှာဥကျော်စံသားရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့2023ခုနှစ်မှာကျင်းပဖို့ရှိနေတဲ့ဒီစစ်ကောင်စီကစိုင်းပြင်းနေတဲ့ရွေးကောက်ပွဲဆိုတာကိုဘယ်သူတွေဘယ်နိုင်ငံတွေကလက်ခံအတိမတ်ပြုဖွယ်ရှိနိုင်ပါသလဲစစ်ကောင်ဆောင်တွေအတွက်ပုံမိုနှစ်ဆိုင်လာတဲ့ပြဿနာတွေပဋိပက္ခတွေကဒီရွေးကောက်ပွဲကြောင့်ရောပါပြေလည်သွားနိုင်ပါသလားမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးအဖြစ်နဲ့၅နှစ်ကြာတာဝန်ထမ်းဆောင်ခဲ့ဘူးသူလည်းဖြစ်မြမအရေးကိုဆက်လက်စောင့်ကြည့်သုံးသပ်နေသူလည်းဖြစ်တဲ့ Scott Marcian နဲ့ဦးကျော်စံသာတို့ဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
မစ္စတာ Scott Marcian ခင်ဗျာမြဟာမြန်မာနိုင်ငံမှာ၅နှစ်တောင်အမေရိကန်သံတမကြီးဖြစ်တောင်းဝန်ထမ်းဆောင်ခဲ့ဘူးတယ်အခုလောလောဆယ်မှာလည်းပဲမြမအရေးကိုသုံးသပ်ပြီးဆောင်မရရင်းနေတဲ့ပုဂ္ဂိုလ်ဆိုတော့ဒါမြမအရေးရာကျွမ်းကျင်သူတယောက်လို့ပဲကျွန်တော်သဘောထားပါတယ်အဲဒီတော့ကျွမ်းကျင်သူတယောက်အနေနဲ့ဘူးလောလောဆယ်မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုအတင်းဝီစွမ်းချုံသုံးသပ်ပြပါခင်ဗျာတချို့ကပြောနေသလိုဒါဟာ fail state တရားမဏ္ဍပ်ဖြစ်နေသလား civil war ပြည်တွင်းစစ်ဖြစ်နေသလားဒါမှမဟုတ်စစ်ကောင်စီကပဲအာဏာကိုထိန်းချုပ်နိုင်မဲ့လာလာရှိနေပါဘူ
း Yeah I don't think I usually stay away from wording like failed state or civil war because
ကျွန်တော်က fail state တရားမဏ္ဍပ်ပြည်တွင်းစစ်ဆက်ရဲ့အသုံးတွေကိုမသုံးပါဘူးဒီစကားတွေတခုမှမြန်မာနိုင်ငံအခြေအနေကိုအပြည့်အဝပေါ်ပြနိုင်ခြင်းမရှိပါဘူးကျွန်တော်ပြောချင်တာကတော့အခြေအနေဟာစစ်တပ်ကသူ့အာဏာပြန်လည်တည်ဆောက်ဖို့အတွက်အာဏာသိမ်းယူခဲ့တယ်အဲဒီအချိန်ကစပြီးပြည်သူလူထုအများစုဟာအရာကိုဆန့်ကျင်ပြီးညှဉ်းပန်းလာကြတယ်ဒါစစ်အုပ်ချုပ်ရေးပေါ်ပြည်သူလူထုရဲ့ပုံကံအုံချွမှု popular uprising လို့ခေါ်ကြပါတယ်ပြီးတော့အာဏာသိမ်းမှုနောက်ဆက်တွဲအခြေအနေနဲ့စစ်တပ်ရဲ့ရင်ဆက်ချင်းချုပ်မှုတွေစီးပွားရေးစီမံခန့်ခွဲမှုအမှားယွင်းတွေလူလူရဲ့ဆန့်ကျင်မှုတွေနဲ့တကွာတခြားသောပြဿနာတွေကြောင့်လူမျိုးများဆိုးရွားတဲ့ဒုက္ခမျိုးစုံကိုခံစားနေကြတဲ့အချိန်ဖြစ်ပါတယ်
။ဖျားရည်ရဲ့ဆောင်းမတပုတ်မှာစစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲဟာမြန်မာပြဿနာအတွက်ထပ်ပေါက်မဟုတ်ဘူး။ဒါကြောင့်အာဆီယံကဒီရွေးကောက်ပွဲကိုလက်မခံနဲ့လို့အကြံပေးထားတာတွေ့ရပါတယ်။ဆိုတော့အာဆီယံလက်မခံပေမဲ့လည်းတရုတ်တို့အိန္ဒိယတို့စတဲ့အင်းကြီးနိုင်ငံတွေရုရှားတို့ဗင်နီဇွဲလားတို့ရာသူတို့နဲ့သဘောတူရင်တိုက်ဆိုင်တဲ့နိုင်ငံတွေကလည်းပဲလက်ခံကြမှာပဲဖြစ်ပါတယ်ဆိုတော့အာဆီယံလက်မခံတာဘယ်လောက်ထိရောက်မှာလဲ
I think if the UNTA does go ahead and have these elections
စစ်ကောင်စီကဒီရွေးကောက်ပွဲကိုဆက်လုပ်သွားမယ်ဆိုရင်ခင်ဗျားပြောသွားတဲ့နိုင်ငံတချို့ကလက်ခံမယ်ဆိုတော့ကျွန်တော်မအံ့ဩပါဘူးဒါပေမဲ့အာဆီယံကလက်မခံဘူးဆိုတာပြက်ပြက်သားသားပြောမယ်ဆိုရင်တော့အဲ့ဒါကရွေးကောက်ပွဲရဲ့တန်ဖိုးကိုထိခိုက်စေမှာဖြစ်ပါတယ်တခြားနိုင်ငံအများစုကလည်းလက်မခံကြဘူးဆိုရင်စစ်ကောင်စီအနေနဲ့တရားဝင်အသိမပြုခံရရေးပူရနိုင်တဲ့အလားအလာအများစုကလည်းပိတ်ဆို့သွားမှာဖြစ်ပါတယ်ရုရှားနဲ့တရုတ်တို့ကအစကတည်းကစစ်ကောင်စီနဲ့လက်တွဲလောက်ကနေပြီးသားပါဆိုတော့အာဆီယံကလက်မခံတဲ့အတွက်ပြဿနာအလုံးပြည်လည်သွားမှာမဟုတ်ပေမဲ့လည်းဒါအာဆီယံအနေနဲ့လှုပ်ပြီးကူညီပေးနိုင်တဲ့ကိစ္စပါဒါဖြင့်အာဆီယံကိုလည်းမြန်မာပြည်နာမှာပုံမထိရောက်တဲ့အဖွဲ့အစည်းတစ်ခုအဖြစ်ရရှိစေမှာဖြစ်တယ်လို့ကမ္ဘာနဲ့မြန်မာပြည်သူတွေအတွက်ယုံကြည်စိတ်ချရတဲ့အဖွဲ့အစည်းဖြစ်လာစေပါလိမ့်မယ်
။ဒါပေမဲ့ရွေးကောက်ပွဲကိုဒါအထူးသဖြင့်တရုတ်လိုနိုင်ငံကအသီးမှတ်ပြုထားတယ်ဆိုတော့ဒီနေရာမှာအာဆီယံကတရုတ်ကိုဖိဆန်ပြီးလက်ပတ်မလားဆိုတာကိုထက်သင်မစဉ်းစားသင့်ဘူးလားခင်ဗျ။
I don't think China's position would be the critical issue for ASEAN.
ဒီလိုဆုံးဖြတ်ချက်ရအာဆီယံအတွက်အရေးကြီးတဲ့ပြဿနာတရတော့မဟုတ်ဘူးထင်ပါတယ်။အာဆီယံနိုင်ငံတွေကလုံးဝလွတ်လပ်လပ်ရှိနေတယ်ထင်ပါတယ်။တရုတ်ကလုံးစီချင်ုံနဲ့အမေရိကန်ကလုံးစီချင်ုံနဲ့လိုက်လုံမယ်လို့မထင်ပါဘူး။ဒီနေရာမှာပိုပြီးအရေးကြီးတဲ့ပြဿနာကအာဆီယံဖွဲ့ဝင်နိုင်ငံတချို့ဟာမြန်မာစစ်ကောင်စီပေါ်တက်ညာခြင်းနဲ့စာနာစိတ်ရှိနေပြီးပြတ်သားပြင်းထန်တဲ့အဆုံးဖြတ်ချမှတ်တဲ့ကိစ္စမှာပဝင်ရေစိတ်ရှိမှရှိရလားဆိုတဲ့ကိစ္စဖြစ်မယ်ထင်ပါတယ
်ခင်ဗျားရဲ့ဆောင်းပါတဲ့အာဆီယံလောက်ရမှာကစစ်ကောင်စီဘက်ကခြေခြေမြင့်မြင့်ထိထိရောက်ရောက်ရှိမဲ့နိုင်ငံရေးအရာအလျှော့ပေးလိုက်ကျော်မှုလုပ်လာစီဖို့ဖြစ်တယ်လို့ဆိုထားပါတယ်ဆိုတော့အဲ့လိုအခြေအနေဖြစ်လာအောင်ဘယ်လိုလုပ်ရမလဲဘယ်လိုလိုက်ကျော်မှုမျိုးဆိုတော့ခင်ဗျား
there's lots of things lots of scenarios for Myanmar many of them are not good
ကျွန်တော်မြန်မာတော့မြန်မာနိုင်ငံအတွက်ဖြစ်လာနိုင်တဲ့အခြေအနေအများကြီးရှိပါတယ်အခြေအနေအများစုကတော့ကောင်းတဲ့အလားလာတယ်မဟုတ်ပါဘူးဒီထဲမှာကျွန်တော်မြင်မိတဲ့အကောင်းဆုံးဖြစ်နိုင်ခြေကတော့စစ်တပ်အနေနဲ့အာဏာပြန်လည်ထိန်းချုပ်ဖို့မဖြစ်နိုင်ဘူးတိုင်းပြည်ကိုအုပ်ချုပ်ဖို့လည်းမဖြစ်နိုင်တော့ဘူးဆိုတော့သဘောပေါက်လာတဲ့အခြေအနေပဲဖြစ်ပါတယ်ဒါကြောင့်ပြည်သူလူထုလက်ကို အဓိကကျတဲ့နိုင်ငံရေးအရာလက်ရုံးမှု major political concession လုပ်ပြီးတော့နိုင်ငံရေး institutions တွေအတိအကျရှိနေတဲ့အဖွဲ့အစည်းတွေဆက်လက်ရှင်းသင်နိုင်အောင်ဆောင်ရွက်ဖို့ပဲဖြစ်ပါတယ်ဘလို့လက်ရုံးမှုတွေလဲဆိုတော့မြန်မာပြည်သူတွေကဆုံးဖြတ်ကြရမှာပါအရေးကြီးတာကစစ်တပ်အနေနဲ့နိုင်ငံရေးအာဏာကိုထိထိရောက်ရောက်ဆွန့်လွတ်ပေးဖို့ပဲဖြစ်ပါတယ
်သုံးသပ်သူတချို့ကNLD နဲ့ခုခံတိုက်ခိုက်နေတဲ့အင်အားစုတွေကိုရုပ်ပိုင်းဆိုင်ရာကူညီပံ့ပိုးဖို့လိုအပ်တယ်လို့အကြံပြုနေရတာတွေ့ပါတယ်။ခင်ဗျားရဲ့သဘောထားအပေါ်တချို့မှလည်းဒီသဘောမျိုးပါဝင်တာကိုကျွန်တော်သတိထားမိပါတယ်။ဘလောက်ဖြစ်နိုင်ပါသလဲခင်ဗျာ
Yes, what I've been arguing is that the international community
ဟုတ်ပါတယ်ကျွန်တော်ပြောလိုတာကတော့နိုင်ငံတကာအတိုင်းအဝိုင်းရုပ်စွာဆုံးမြန်မာပြည်သူတွေပေါ်ဗျူနာတက်တဲ့နိုင်ငံတွေမြန်မာပြည်ငြိမ်းချမ်းပြီးကျော်ဝဲစေခြင်းနဲ့နိုင်ငံတွေအနေနဲ့အာဏာသိမ်းမှုနဲ့စစ်ကောင်စီကိုအပြတ်သတ်ဆန့်ကျင်နေကြတဲ့ပြည်သူလူထုအာဏာပြန်ရဖို့မျှော်လင့်လူလာကြမှာဖြစ်ပါတယ်။ဒါကြောင့်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အဲ့ဒီပြည်သူတွေကိုကူညီဖို့အရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်။ကျွန်တော်ကလက်နက်ကန်အင်အားစုတွေကိုသာပြောနေတာမဟုတ်ပါဘူး။ကျွန်တော်ပြောနေတာကအာဏာပြန်ဆိုင်လို့ရှာမှုတွေ NUG နဲ့စစ်တပ်ကိုနိုင်ငံရေးအာဏာကဖယ်ထုတ်ဖို့အားထုတ်နေတဲ့သူတွေကိုပြောနေတာဖြစ်ပါတယ်။
ရွေးကောက်ပွဲကိုတစ်ချက်ပြန်ကောက်ချင်ပါသေးရဲ့ဒီနေရာမှာပြည်သူအများစုကတော့ရွေးကောက်ပွဲကိုတိုက်ကြမှာမဟုတ်ပါဘူးဒါပေမဲ့စစ်တပ်ကိုလွတ်လာတဲ့နိုင်ငံရေးပါတီတွေအဖွဲ့အစည်းတွေလည်းအတော်များများရှိနေသလိုတချို့သော EAO တွေဒါတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကစစ်ကောင်စီနဲ့စကားပြောနေကြတယ်တွေ့ရပါတယ်ဆိုတော့စစ်ကောင်စီအနေနဲ့ဒီအင်အားစုတွေနဲ့ဆက်ပြီးတော့ရွေးကောက်ပွဲလုပ်သွားမယ်ဆိုရင်တော့အလုံးဖြစ်နိုင်ဘူးလား
Well, I mean, it's certainly possible for the military to go ahead with the elections.
စစ်တပ်အနေနဲ့ရွေးကောက်ပွဲကိုဆက်လုပ်ဖို့ဆိုတာတကယ်ဖြစ်နိုင်ပါတယ်။ကျွန်တော်ရေးခဲ့ဘူးဆိုလိုပါပဲ2008နာဂစ်မွန်တိုင်းတိုက်ပြီးရသရပပိုင်းချမှာပဲဘလို့မှအခြေအနေမပေးတဲ့အချိန်မျိုးမှာလူမှုဆန္ဒခံယူပွဲဆိုပြီးလှုပ်လာခဲ့တာပါ။ဆိုတော့ဘာဖြစ်ဖြစ်သူလှုပ်ချင်ရင်တော့ဆက်လုပ်မယ်ဆိုတာသိကြပါတယ်။ဒါပေမဲ့ပြည်သူလူထုအများစုကြီးကတော့ဒီရွေးကောက်ပွဲကိုကြမ်းနှစ်သက်မှာမဟုတ်သလိုပါဝင်မဲပေးကြမှာလည်းမဟုတ်ဘူးလို့ထင်ပါတယ်။ဆိုတော့ဒီရွေးကောက်ပွဲဟာစစ်ကောင်စီအတွက်လည်းတိတ်ကျိုးရှိမှာမဟုတ်ဘူးလို့ထင်ပါတယ်။ပြဿနာတွေကိုလည်းလုံးဝပြည်လည်စီမှာမဟုတ်ပါဘူး
။အစတက်မှာပဲ NUG ရဲ့လုပ်ကိုင်ဆောင်ရွက်ချက်တွေအပေါ်မှာခင်ဗျားရဲ့အမြင်ကိုလည်းကြားချင်ပါတယ
်။ Well, I think that the NUG obviously is in a difficult situation because it, you know, many of its members, most of its members are in hiding or
NUG ကလည်းခက်ခဲကြုံနေရတဲ့အခြေအနေပဲလို့ကျွန်တော်ထင်ပါတယ်။ဖော်ဝင်အများစုကပေါ်ောင်းနေရပါတယ်ဒါမှမဟုတ်အချက်တဲတွေချမ်းမှလှူရှားနေရတာဖြစ်ပါတယ်ဆင်အနာတိမ်မှုစစ်ကောင်စီကိုစန့်ကျင်မှုနဲ့ပတ်သက်ပြီးအမှန်တကယ်အဓိကကျတဲ့အချက်ကတော့အောက်ခြေကလှူရှားမှုပဲဖြစ်ပါတယ်ဒါတကယ်ကိုအောက်ခြေကနေအပေါ်ကိုတက်သွားတဲ့ bottom up လှူရှားမှုဖြစ်ပြီးအပေါ်ကနေအောက်ကိုတက်ရောက်စေတဲ့ top down ကိစ္စမဟုတ်ဘူးလို့ထင်ပါတယ်ဒီလိုပြောတာ NUG ကိုအရေးမပါဘူးလို့ပြောတာမဟုတ်ပါဘူးတကယ်ကိုအရေးပါပါတယ်အိုးရေးကြည့်တာကတော့ဒီမိုကရေစီပြန်လည်တည်ဆောက်ရေးအတွက်ကြိုးပမ်းနေကြတဲ့နိုင်ငံတော်ကဒေသအဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တူးချင်းတွေပဲဖြစ်ပါတယ်ပြီးတော့တန်းသားလူနည်းစုတွေပါဝင်ဖက်ဒရယ်ထူထောင်ရေးအတွက်လှုပ်ဆောင်နေကြတွေဟာအာဏာသိမ်းပြီးချိန်ကစပြီးအရေးကြီးဆုံးဖြစ်ထွန်းလာမှုတွေလို့ထင်ပါတယ
်မြန်မာနိုင်ငံမှာလွတ်လပ်ရေးပြီးချိန်ကစလို့တိုင်းရင်းသားပြည်သူဟာအင်မတန်အရေးကြီးတဲ့ပြဿနာတစ်ခုဖြစ်လာခဲ့တာပါအခုလက်ရှိမြန်မာနိုင်ငံရဲ့သမိုင်းအထူးအကွင့်မှာတိုင်းရင်းသားတွေရဲ့အခန့်ကဏ္ဍနဲ့ပတ်သက်ပြီးတော့မြမအရေးကျွမ်းကျင်သူတယောက်အနေနဲ့ဘယ်လိုမြင်ပါလဲခင်ဗျာ
Well I would say a couple of things first of course it's the military that has perpetuated the conflict with so many ethnic minorities for decades and so
ကျွန်တော်နှစ်ချက်ပြောချင်ပါတယ်ပထမတစ်ချက်ကတရားစီရင်ရေးပြဿနာကိုဆက်စုနေတဲ့ခြေပြီးအတွင်းရှိအောင်လှုပ်ဆောင်လာခဲ့သူဟာစစ်တပ်ဖြစ်ပါတယ်ဆိုတော့စစ်တပ်ကကြီးစိုးနေဒီပြဿနာတွေလုံးဝပြည်လည်မှုရနိုင်မှာမဟုတ်ပါဘူးဒုတိယတစ်ချက်ကတရားလူနည်းစုတွေနဲ့ဗမာလူမျိုးတွေအကြားအယုံကြည်ကင်းမဲ့မှုဟာလည်းကာလတာရှည်ရှိလာခဲ့တာပါဆိုတော့အခုခါယုံကြည်မှုတည်ဆောက်ဖို့ကြိုးပမ်းလှုပ်ဆောင်နေကြတာကျေးရပါလိမ့်မယ်။အောင်မြင်မှုရဖို့တော့ချက်ကတော့တန်းသားလူနည်းစုအားလုံးဟာမြမလူမျိုးတွေနဲ့တန်းတူရည်တူအပြန်အလှန်လေးစားမှုနဲ့ပျော်ရွှင်လက်တွဲနိုင်မှုဖြစ်တယ်လို့ကျွန်တော်ထင်ပါတယ်။အားလုံးဟာမြန်မာနိုင်ငံသားတွေအဖြစ်နဲ့အရေးပါကြတယ်လို့မြင်ဖို့လည်းလိုအပ်ပါတယ်။ကျွန်တော်ကတော့အပြန်အလှန်လေးစားမှုနဲ့ဆွေးနွေးညှိနှိုင်းတဲ့လုပ်ရက်တွေကိုလေးစားတံမိုးထားပါတယ
်။သုံးသပ်သူတို့ချူကရေးကြတာတွေ့ရပါတယ်။အခုချိန်ဟာ beginning of post Aung San Suu Kyi era အောင်ဆန်းစုကြီးခေတ်လွန်ကာလဖြစ်နေပြီးNUG is not NLD NUG ya NLD မဟုတ်ဘူးဆိုပြီးတော့ရေးနေကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဘယ်လိုမှတ်ချက်ပေးကြမှာလဲ
Yeah I think it's as a foreigner and as someone who's been away from Myanmar it's certainly not my place to say you know, whether this is a post Aung San Suu Kyi era or something. I think this is something that the people of Myanmar will decide over time. But the first step is to restore a situation where the civilians are in control.
You know, and then you know, you know, you might be in a week one, you know, you know, the China Aung San Suu Kyi kill on Pito Abilu, Pyonai Nitama, Mishiro Ulu Timare, Chinkala Yalareka, you might be doing a some pitch jam a case of the Pipare.ပထမဆင်းမှာတော့အခြေအနေတွေကိုအရက်ဘက်ကထိချုပ်နိုင်ပြီးအစိုးရထဲမှာပြည်သူ့ကိုယ်စားလှယ်အစီအမံတွေပါဝင်နိုင်ရေးပဲဖြစ်ပါတယ်။ဟောင်ဆန်းစုကြည်ကဘလို့အခန်းကဏ္ဍကပါဝင်နိုင်မယ်ဆိုတာပြည်သူလူထုသုံးဖြတ်မှာပါ။ကျွန်တော်မှတ်ချက်မပေးနိုင်ဘူ
း။ဦးကျော်သနာရဲ့မြန်မာရေးတုံ့သက်ချက်အပြီးအခုတခါတော့လူထုနဲ့ကျန်းမာရေးအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။နှလုံးကျန်းမာရေးကိုထိန်းသိမ်းနိုင်ဖို့ဆိုရင်စီစားသုံးမှုကိုဘယ်လိုရှောင်ကျင်ပြီးဘာတွေစားသုံးသင့်တယ်လဲဆိုတာဒီတစ်ပတ်လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စော်တင်ပြထားပါရယ်ခင်ဗျာ
စီစားသုံးမှုများတာဟာနှလုံးသွေးကြောနဲ့အုန်းနောက်သွေးကြောတွေရဲ့ကျန်းမာရေးကိုထိခိုက်ပျက်စီးစေတာပါအထူးသဖြင့်ဝက်စီအမဲစီလိုမျိုးတိရစ္ဆာန်ကရတဲ့အစီတွေနဲ့ဗုဒ္ဓကျော်ငပြောကျော်လိုမျိုးအချင်းချင်းကြော်ထားတဲ့စီအသုံးပြုထားတဲ့စီကြော်စားတွေကိုတတိပြုကြရမှာဖြစ်ပါတယ်အရက်တောက်သုံးတာကလည်းနှလုံးနဲ့သွေးကြောတွေရဲ့ကျန်းမာရေးကိုထိခိုက်ပျက်စီးစေတာကြောင့်နှလုံးနဲ့သွေးကြောတွေကျန်းမာနေစေဖို့ဆိုရင်မကောင်းတဲ့စီစားသုံးတာနဲ့အရက်တောက်သုံးတာတွေကိုလျှော့ချရှောင်ကျဉ်ဖို့လိုတယ်လို့အခြားတဝင်ဆေးရုံမှ CEO ဖြစ်သူဒေါက်တာဦးကျော်စင်တန်းကအခုလိုပြောပါတယ
်အချိုတွေအစီစိတ်တွေလျှော့စားမယ်နောက်တော့အငန်တွေလျှော့စားမယ်နောက်တစ်ခုကတော့ကိုယ့်ရဲ့လုံးတော့ကိုယ့်ရဲ့lifestyle ခေါ်တာပေါ့ကိုယ့်ရဲ့နေ့စဉ်လုပ်ငန်းမှာငြိမ်နေတာမလုပ်ဘဲနဲ့လှုပ်ရှားမှုတွေကိုလုပ်တင်လုပ်ထိုက်တာလုပ်မယ်လှုပ်ခဏကိုယ့်ရဲ့လှုပ်ရှားမှုလုပ်မယ်နောက်တော့အေးဝါဝါအိမ်မယ်နောက်တော့နောက်တစ်ခုကတော့နောက်ဆုံးတစ်ခုကတော့ stretch ပေါ့နော် stretch ဆိုတာတော့ဆရာတို့စိတ်ဖိစီးမှုပေါ့လူတိုင်းကတော့စိတ်ဖိစီးမှုတော့ရှိကြလာပဲသို့တော်လဲစိတ်ဖိစီးမှုကနေပြီးတော့မိမိရဲ့ခန္ဓာကိုယ်စမ်းမာရေးကိုထိခိုက်တဲ့အထိနော်မဖြစ်အောင်အတင်းရနေဆင်းရင်သားစီးနိုင်မယ်ဆိုရင်တော့เนาะအခုနပြောတဲ့ဇာဆိုတာတော့ဟိုလေးဒီလိုမျိုးလုပ်ရင်လေလုံးဝမဖြစ်ဘူးလားဆိုရင်တော့ဆရာမှားပါတယ်တော့သို့တော်လည်းဖြစ်နိုင်ကြည်ဒီနေွားမယ
်အစီစားသုံးမှုများတာဟာသွေးတွေးယောဂါကိုလည်းဖြစ်စေနိုင်တာပါအစီစားသုံးမှုများပြီးကိုယ်လေးချိန်မြင့်တက်နေမယ်ကိုယ်လက်လှုပ်ရှားမှုနည်းပါးနေမယ်ဆိုရင်သွေးတွေးယောဂါဖြစ်နိုင်ခြေများပြီးဆက်လက်တောက်သုံးမှုပါရှိနေတယ်ဆိုရင်တော့သွေးတွေးယောဂါဖြစ်ဖို့ရာခိုင်နှုန်းဟာအလွန်အမင်းမြင့်တက်သွားမှာပဲဖြစ်ပါတယ်သွေးတွေးယောဂါဖြစ်နိုင်ခြေတွေကိုရော့ချစေဖို့အတွက်အစီစားသုံးမှုနဲ့ဆက်လက်တောက်သုံးမှုတွေကိုလျှော့ချရှောင်ကျဉ်ဖို့လိုတယ်လို့သမတော်တူဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်နံပါတ်1အနေနဲ့ဒီအစားတောင်းတဲ့ပတ်သက်ပြီးတော့အစီနဲ့အနံကိုလျှော့ချစားသုံးဖို့လိုအပ်ပါတယ်နံပါတ်2အနေနဲ့မိမိရဲ့ခန္ဓာကိုယ်လေ့ကျင့်ကိုသတ်မှတ်တဲ့ပုံစံမှာထားဖို့လိုပါတယ်နံပါတ်3ကတော့ဒီကိုယ်လက်လှုပ်ရှားလေ့ကျင့်ခန်းတစ်ခုလုပ်ဖို့လိုပါတယ်နံပါတ်4ကဆီးလေးတောက်တဲ့လူတွေနဲ့ဆီးလေးကိုဖြတ်ဖို့လိုပါတယ်ပေါ့နော
်ကိုယ်လေ့ကျင့်များပြီးအဝါလွန်နေတဲ့သူတွေဟာအသေးအစီဖုံးလေးရှိပြီးအသေးကစားယောဂဖြစ်ဖို့အခွင့်အရေးများတဲ့သူတွေဖြစ်ပါတယ်အရက်တောက်သုံးမှုလည်းရှိမယ်အသေးအောင်တော့ဘီဘူစီဘူလည်းရှိမယ်ဆိုရင်တော့အသေးကစားယောဂဖြစ်ဖို့တော်တော်လေးနှီးဆက်သွားတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုတတိပေးပါတယ်
အသေးကစားနဲ့ပတ်သက်လို့ရှိရင်သူ့ကိုဖြစ်စေတဲ့အဓိကအကြောင်းတရားတွေကတော့အသေးအောင်တော့ဘီဘူနဲ့စီဘူဖြစ်ပါတယ်ဒါကူးဆက်တက်တဲ့ယောဂမျိုးစားထဲမှာပါတယ်အသေးအောင်ဘီနဲ့စီဟာဆိုလို့ရှိရင်ဒီတဲ့ကစားယောဂါကိုအဓိကဖြစ်စေတဲ့အကြောင်းပြဖြစ်ပါတယ်ပေါ့နော်အဲ့တော့အသေးအောင်သားပါဘီပိုးစီပိုးပြင်နောက်ထပ်အသေးကစားဖြစ်နေနိုင်တာရှိပါတယ်အဲ့ဒါကတော့ဒီအသေးစီပုံယောဂါနောက်ရက်တောက်တာညားတာပေါ့နော်ရိုးရိုးရက်တောက်တာမဟုတ်ပဲねဆရာတော် heavy trainer လို့ခေါ်တဲ့အရက်ကိုအလွန်ကျော်တောက်သုံးတဲ့သူတွေရဲ့နောက်တစ်ခါအဝလွန်တဲ့လူတွေစီးကြိုဝေဒနာတွေမှာအသေးကစားဖြစ်တာပုံတွေ့ရတယ်ပေါ့နော်ဆိုတော့ဒီအချက်တွေကဆိုလို့ရှိရင်အသေးကစားဖြစ်စေနိုင်တဲ့အဓိကအချက်တခြားချက်လေးတွေကတော့နည်းနည်းပါးပါးရှိပါတယ်ဆေးလေးတောက်တဲ့အချက်လေးတွေပါတယ်နောက်တစ်ခါဒီအသေးမှဖြစ်တတ်တဲ့တချို့ယောဂါတွေကလည်းကြာလာလို့ရှိရင်အသေးကစားဖြစ်သွားနိုင်ဒါပေမဲ့ရာဂိုင်းလုံးအနေနဲ့ကြည့်မယ်ဆိုတော့တရားနေပါအဲ့တော့ပြန်ပြီးပြောမယ်ဆိုအသေးကစားကြောင့်ဟိုဖြစ်စေတဲ့အဓိကအချက်တွေကိုပြောပါဆိုရင်အသေးအောင်သားဟာဘီပိုးရဲ့အသေးအောင်သားဟာစီပိုးရဲ့အသေးစီပိုးရဲ့ရက်တောက်ခြင်းရဲ့ဒီလေးခုကိုသွားတွေ့ပါအဲ့တော့ဒီလေးခုလုံးကလည်းပဲကျွန်တော်ကကာကွယ်နိုင်တဲ့အထဲမှာပါတယ်စောစီအောင်ရှိရှိတိုင်အောင်လုပ်တိုင်းနေတဲ့အထဲမှာလည်းပါတယ်ကုသလို့လည်းရတဲ့အတွက်ကြောင့်မလို့ဒီအချက်၄ချက်ကိုသာဆရာတို့ကပြပြစီစီကင်တွယ်နိုင်မယ်ဆိုလို့ရှိရင်အသေးကစားဖြစ်ပွားမှုတော့အများကြီးကြောက်ကြသွားမှာပဲဖြစ်ပါတယ်
အစီစားသုံးမှုများတာဟာကျန်းမာရေးကိုပုံစံအမျိုးမျိုးနဲ့ထိခိုက်စေတာပါအစီစားသုံးမှုများတာနဲ့အတူတခြားအကြောင်းအရာတွေနဲ့မှာပေါင်းစပ်လိုက်မယ်ဆိုရင်ကြီးမားတဲ့ကျန်းမာရေးပြဿနာတွေကိုကြုံနေခံစားရနိုင်တာကြောင့်အစီစားသုံးမှုကိုတတ်နိုင်တဲ့များရှော့ချဖို့လိုတဲ့အကြောင်းသတင်းပြုလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပ
ါဒေါက်တာတန်းဆိုရဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုတခါတော့ကိုရန်နိုင်တင်ပြမဲ့တပတ်တွင်းအားကစားသတင်းအစီအစဉ်မှာပါရီရှူစားရမလဲဆိုတာကြည့်အောင်ပ
ါဒါကတော့အီဂျစ်နိုင်ငံက Empower Volume Academy ဖြစ်ပါတယ် Volume Academy ဆိုပေမဲ့သူကအီဂျစ်နိုင်ငံက main ကလေးတွေအတွက်ဖွင့်ထားတဲ့အမျိုးသမီး Volume Academy ဖြစ်ပါတယ်အီဂျစ်နိုင်ငံကာရိုမြို့နောက်ဖက်ချမ်းကရှိတ်ဇာရဲ့ City ဆိုတဲ့နေရာမှာဖွင့်ထားတာဖြစ်ပါတယ်ဒီဘောလုံးကယ်ဒမီကိုစတင်တည်ထောင်ခဲ့တဲ့သူကတော့ Florida Salem ဆိုသူဖြစ်ပြီးတော့သူဟာငငယ်ကလေးကဘောလုံးကစားရတာကိုအလွန်ဝါသနာပါခဲ့တဲ့သူပါ Empower Academy ကို2019 January မှာစတင်တည်ထောင်ခဲ့တာလည်းဖြစ်ပါတယ်ဆိုတော့ဒီဘောလုံးကယ်ဒမီကိုဘာကြောင့်လုပ်ဖြစ်တာပါလဲဒီဘောလုံးကယ်ဒမီကိုစတင်တည်ထောင်ပြခဲ့ပုံနဲ့ပတ်သက်ပြီး Florida Salem ပြောတာကတော့
فكرة الأكاديمية جات لي من وأنا صغيرة هو إن أنا ما كنتش لاقي أكاديميات بنات
ဒီဘောလုံးအကယ်ဒမီလို့ဖို့စပြီးစိတ်ကူးရတာကတော့ကျမငငယ်ကလေးကရတာပါကျမငငယ်ကဘောလုံးကစားခြင်းတော့မိန်းကလေးတွေအတွက်တင်ပေးတဲ့ဘောလုံးအကယ်ဒမီဆိုတာမရှိပါဘူးဒါကြောင့်ကျမဟာယောက်ျားလေးတွေကိုတင်တဲ့ဘောလုံးအကယ်ဒမီတင်တဲ့အကြောင်းတွေမှာကစားခဲ့ရတယ်ပြီးတော့ဘောလုံးပွဲကယောက်ျားလေးတွေကစားတဲ့ကစားနည်းဖြစ်တာကြောင့်ကျမဘောလုံးကန်လို့မရနိုင်ဘူးဘောလုံးပွဲတွေမှာပါလို့မရနိုင်ဘူးဆိုပြီးအငြင်းတဲ့ပြောခံခဲ့ရတယ်ဒီတော့ကစားတဲ့အခါမှာတော့ကျမမကစားခြင်းနဲ့နောက်တန်းတို့ဂိုးသမားတို့လိုနေရာတွေမှာကျမကိုကစားခိုင်းတယ်။အဲ့ဒီနေရာတွေမှာကစားရတာကိုကျမမကြိုက်ဘူး။အဲ့ဒီတော့အဆင်မပြေဘူး။အဲ့ဒီမှာကလေးကကျမတို့မင်းကလေးတွေအတွက်မရှိတဲ့ဘောလုံးအကယ်ဒမီတစ်ခုကိုလုပ်ချင်တဲ့စိတ်ကူးရခဲ့တာပါ။ကျမအနေနဲ့ကတော့မင်းကလေးတွေသူတို့မင်းကလေးအချင်းချင်းစိတ်လွတ်လက်လွတ်နဲ့ဘောလုံးကိုပျော်ပျော်ရွှင်ရွှင်လေ့ကျင့်နိုင်ကစားနိုင်တဲ့နေရာလေးတစ်ခုလုပ်ပေးချင်တာပါပြီးတော့မိန်းကလေးတွေဘောလုံးကစားတာကိုအာယုံစိုက်လာစေချင်တာပ
ါ Florida Salem ဟာကနေဒါနိုင်ငံ Vancouver Island တက္ကသိုလ်ကနေအားကစားချမ်းမိုင်တဲ့ကုက္ကရာကြံ့ခိုင်မှုပညာရည်နဲ့ဘွဲ့ရခဲ့တာပါတက္ကသိုလ်မှာပညာသင်နေစဉ်အတွင်းသူ့ရဲ့ကျောင်းအသင်းမှာကစားခဲ့သလိုနောက်ပိုင်းမှာလည်းကျေးဇာဘောလုံးသမားအဖြစ်နဲ့နှစ်အနည်းငယ်ကစားခဲ့သူပါငယ်ငယ်ကတော့ဘောလုံးကိုအပြောသားကစားတာဖြစ်ပြီးတော့နောက်ပိုင်းမှာတော့တဖြည်းဖြည်းနဲ့ဘောလုံးကိုအယူမူဆွဲလိုက်ရကနေဘောလုံးသမားဖြစ်ချင်လာခဲ့တာလို့ပြောပါတယ
်ဘာသာတရပ်ကောရိုနာ عندي 12 سنه الموضوع كان هوايه في الاول وبعد كده لما لقيت ان انا بحب
الرياضه جماعه တစ်နှစ်နှစ်အရွယ်မှာဘောလုံးစပြီးကစားခဲ့တာပါပထမတော့ကတော့ဝါသနာအရအပြောကစားတာပါဒါပေမဲ့နောက်ပိုင်းမှာတော့ကျမဘောလုံးကစားရတာကိုတခြားဟာတွေထက်ပိုကြိုက်တယ်ဆိုတာသိလာပြီးအဲ့ဒီနောက်ပိုင်းကစဘောလုံးသမားဖြစ်ဖို့ကြိုးပမ်းခဲ့တာပါပထမတော့ကျမကျောင်းကအသင်းမှာစပြီးကစားခဲ့ပြီးတော့နောက်ပိုင်းမှာတော့ကျမတို့အသင်းဟာပြိုင်ပွဲတွေဝင်ခဲ့ပါတယ်အများဆုံးကတော့ Ramadan ပြိုင်ပွဲတွေကိုအများဆုံးဝင်ပြိုင်ပစ်တာပါအဲ့ဒီမှာကျမကိုအသင်းကြီးတွေကတွေ့သွားပြီးသူတို့ကကျမကစားတာကိုကြိုက်တာကြောင့်သူတို့အသင်းမှာလာကစားဖို့ကမ်းလှမ်းခဲ့ကြပါတယ်ကျမအီဂျစ်မှာခဏကစားပြီးနောက်ပိုင်းမှာတော့ကနေဒါနိုင်ငံမှာကစားဖို့အခွင့်အရေးရပါတယ်။အဲ့ဒီလိုနဲ့ကနေဒါသွားခဲ့ပြီးနောက်ပိုင်းမှာအီဂျစ်ကိုပြန်လာခဲ့တာ
ပါ။ကမ္ဘာတော်မှာမြန်မာဘောလုံးပွဲတွေဟာအမျိုးသားဘောလုံးပွဲတွေနဲ့ရှင်ရင်ရေပန်းစားလာတာတိတ်မကြသေးတဲ့အပြင်စင်လာအပြင်နဲ့အမျိုးသားတွေကြီးဆိုးတဲ့အာဖရိကလိုဒေသမျိုးမှာအမျိုးသမီးတွေဘောလုံးကံဖို့အမျိုးသမီးဘောလုံးအကယ်ဒမီတွေတည်ထောင်ရှိဖို့ဆိုတာလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူး။အေဂျင့်အမျိုးသမီးလက်ရွေးစင်ဘောလုံးအသင်းကိုဆိုရင်1999ခုနှစ်မှစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။ဆိုတော့အမျိုးသမီးဘောလုံးအကယ်ဒမီတစ်ခုဖြစ်ဖို့အတွက်ဘလို့အခက်ခဲတွေရှိပါသလဲ။
အကောသကဒမ်နစအဖ်မဆရဘတ်အဘလ်ဆဝဘတ်ကတီရမင်းဟာတဘန်နနက်စလစမ်ရှာ
အီဂျီနိုင်ငံကအမျိုးသမီးဘောလုံးကတော့စိန်ခေါ်မှုအခက်အခဲတွေအများကြီးရှိနေပါတယ်အဲ့ဒီတဲမှာတခုကတော့အီဂျီနိုင်ငံမှာအမျိုးသမီးတွေဘောလုံးကစားတယ်ဆိုတာကိုမသိတဲ့သူတွေလည်းရှိနေတာကလည်းအကြောင်းတစ်ခုပါကျမတို့မှာအမျိုးသမီးလက်ရွေးစင်ဘောလုံးအသင်းရှိတယ်ဆိုတာကိုမသိတဲ့သူတွေလည်းအတော်များများရှိနေတယ်လို့ပြိုင်ပွဲရှိတာကိုမသိတဲ့သူတွေလည်းအများကြီးပါ
အမျိုးသမီးတွေဘောလုံးကဏ္ဍကိုမတိတဲ့သူတွေအများကြီးရှိပါတယ်။နောက်ဒုတိယတစ်ခုကတော့အမျိုးသမီးတွေဘောလုံးကစားဖို့အတွက်ဘောလုံးကွင်းကောင်းကောင်းမရှိတာဝစ်စုံတွေဖနက်တွေဘောလုံးတွေစတဲ့လေ့ကျင့်ရေးပစ္စည်းကောင်းကောင်းမရှိတာနောက်ပြီးတော့လေ့ကျင့်မှုကောင်းကောင်းမရှိတာနဲ့ပွဲတွေမရှိတာဖြစ်ပါတယ်။ပွဲတွေဆိုတဲ့နေရာမှာလဲအီဂျစ်နိုင်ငံထဲမှာသာမကပြည်ပပွဲစဉ်တွေကစားဖို့လဲခက်ခဲတာပါ။
အဘဘလုံးအကယ်ဒမီမှာတော့အသက်5နှစ်ကနေ18နှစ်ကြားလူငယ်တွေကိုအသက်အရွယ်လိုက်ခွဲပြီးတော့လေ့ကျင့်ပေးနေတာဖြစ်ပါတယ်။ချောင်းနေအောက်တွေအတွက်သင်တန်းတွေရှိသလိုအသက်15နှစ်နဲ့18နှစ်စသဖြင့်လည်းခွဲခြားထားပြီးတော့တူးချင်းလိုအပ်တာတွေကိုသင်ကျင်တဲ့သူတွေအတွက်လည်းတီးတန့်လေ့ကျင့်ပေးတာတွေအပြင်ခန္ဓာကိုယ်ကြံ့ခိုင်မှုပြေးအားစတဲ့တခြားကြံ့ခိုင်မှုအပိုင်းနဲ့ပတ်သက်ပြီးတော့လည်းအင်တာနက်အွန်လိုင်းကနေစလေ့ကျင့်သင်ကြားပေးတာတွေလုပ်နေတယ်လို့ဆိုပါတယ်။ဒါပြင်လူငယ်နည်းပြဖြစ်ခြင်းတဲ့သူတွေကိုလည်းလေ့ကျင့်ပြောထောင်ပေးတဲ့အစီအစဉ်တွေရှိတယ်လို့ပြောပါရယ် Empower Volunteer Germany နဲ့ပတ်သက်ပြီးတော့သင်တန်းသူ Newell ကတော့
Lama geht Academy tariet labit gharat lil ahsan
Jama di Bolong Academy ကိုရောက်လာပြီးတဲ့နောက် Jama ရဲ့ Bolong ကျွမ်းကျင်မှုနဲ့ဤစနစ်ပိုင်းနေတိုးတက်လာပါတယ်ပြီးတော့ကွင်းထဲမှာကစားနေတဲ့အချိန်တွင်ဘသူကိုပေးရမယ်ဆိုတာကိုကျမပို့ပြီးတော့စဉ်းစားလို့ရလာပါတယ်ဘောလုံးမရခင်မှာပဲကျမဒါတွေကိုစဉ်းစားထားပြီးပါပြီ
Farida Salam ကတော့သူ့ရဲ့ Empower Bolong Academy ကို American, Britain, Germany နဲ့တောင်အာဖရိကနိုင်ငံတွေကဒီဘောလုံးအသင်းတွေအားကစားနဲ့ဆိုင်တဲ့အကြံပေးကုမ္ပဏီတွေလူသက်သက်လူငယ်ရှာဖွေတဲ့အဖွဲ့တွေနဲ့ချိတ်ဆက်ထားပြီးအနာဂတ်လူငယ်အမျိုးသမီးဘောလုံးသမားတွေသူတို့ကကြုံခဲ့ရတဲ့အခက်အခဲမျိုးတွေမကြုံရအောင်ဒီဘောလုံးအကယ်ဒမီကိုအောင်မြင်မှုရဖို့အတွက်အစွမ်းကုန်ကြိုးပမ်းလှုပ်ဆောင်နေပါတယ်ခင်ဗျာ
ကိုရနိုင်တင်ဆက်သွားတဲ့တပတ်တွင်အားကစားသတင်းအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOE ရထုတ်လွှင့်နေတဲ့သတင်းအစီအစဉ်တွေအပတ်စဉ်ကဏ္ဍတွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုစုံမိုးကျော်ကတလှည့်ပြောပြမှာဖြစ်ပါတယ်ဗျာမြန်မာနိုင်ငံမှာဇန်နဝါရီလ4ရက်နေ့မှာကြာရောက်တဲ့85နှစ်မြောက်လွတ်လပ်ရေးနေ့အထိမ်းအမှတ်ဖြင့်အာဏာသိမ်းစစ်ကောင်စီကလူငယ်ချတာဝင်ပေးပြီးအချင်းသား8000ကျော်ကိုပြန်လွှတ်ပေးခဲ့ပါတယ်အဲ့ဒီအထက်မှာနိုင်ငံရေးတက်ကြွလှုပ်ရှားသူ10ခန်းလောက်ပဲပါဝင်ခဲ့ပါတယ်ပြန်လွှတ်လာတဲ့အထက်မှာထင်ရှားသူတွေကတော့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်ကသာသနာရေးဝန်ကြီးသူရဥအောင်ကိုရန်ကုန်စီပင်ကော်မတီဟောင်းစာရေးဆရာမဒေါက်တန်းမြင့်အောင်ကချင်အမျိုးသားကွန်ဂရက်ပါတီဥက္ကဋ္ဌဒေါက်တာအမ်ကောလာနဲ့စာရေးဆရာဦးထင်လင်းဦးတို့အပြင်အခြားတက်ကြွလှုပ်ရှားသူတချို့နဲ့သတင်းတောက်တချို့ပါဝင်ခဲ့တယ်လို့သိရပါတယ်။အမေရိကန်အောက်လွှတ်တော်မှာအမတ်ဦးရဲ့အများစုရခဲ့တဲ့ Republican Party ကအောက်လွှတ်တော်ဥက္ကဋ္ဌအဖြစ်ခန့်အားရမဲ့သူကိုအခုထိရွေးချယ်လို့မရသေးဘူးဖြစ်နေပါတယ်။အင်္ဂါနေ့မှာတက်တန်းကုံဆုံးသွားပြီးဖြစ်တဲ့အောက်တိုဘာမှာလူနည်းစုခေါင်းဆောင်ဖြစ်တာဝန်ယူခဲ့တဲ့16နှစ်ကြာလွတ်တော်အမတ်တာဝန်ထမ်းဆောင်ခဲ့သူကယ်လီဖိုးနီးယားပြည်နယ်အောက်လွတ်တော်အမတ်ကေဗင်မက်ကသီကိုခေါင်းဆောင်တင်မြှောက်ဖို့ကြိုးပမ်းနေပေမဲ့လိုအပ်တဲ့ထောက်ခံမှုမရဘူးဖြစ်နေပါတယ်။တရုတ်အစိုးရကနိုင်ငံတွင်ကူးစက်ပြန့်ပွားနေတဲ့ကိုဗစ်ပိုးမျိုးဗီဇဆိုင်ရာအချက်အလက်တွေကိုမျှဝေပေးဖို့တွန်းဆုံနေဆဲပဲဖြစ်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောဆိုပါတယ်။WHO အနေနဲ့လက်ရှိကိုဗစ်ရောဂါအခြေအနေတွေကိုအမှန်တိုင်းသုံးသပ်နိုင်ဖို့တရုတ်အစိုးရစီကမျှဝေပေးမဲ့အချက်အလက်တွေလိုအပ်နေကြောင်းဒါမှလားလူသားတွေရဲ့အသက်ကယ်နိုင်မဲ့အကြံဉာဏ်တွေလမ်းညွှန်ချက်တွေကိုထုတ်ပြန်ပေးနိုင်မှာဖြစ်တဲ့ကြောင်း WHO အကြီးအကဲ Tedros Ghebreyesus ကပြောဆိုခဲ့ပါတယ်။ဇန်နဝါရီလ10ရက်နေ့မှာရုရှားစစ်တမ်းရာတွေကိုယူကရိန်းစစ်တပ်ကရော့ကက်နဲ့တိုက်ခတ်ရမှာရုရှားစစ်သားအများပြားသေဆုံးရတာဟာအနာမရှိတဲ့လက်နက်ခဲယမ်းတွေကိုထိမှန်ခဲ့တာကြောင့်ဖြစ်နိုင်တယ်လို့ဗြိတိရှကာကွယ်ရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။နှစ်တကူမှပစ်ခတ်မှုကြောင့်တေဆွန်တဲ့ရုရှားစစ်သားအရေအတွက်က89ဦးရှိတဲ့ကြောင်းရုရှားစစ်ဘက်ကတောင်းဝင်အတည်ပြုပြောဆိုခဲ့ပါတယ်။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုကိုစုံမိုးကျော်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာ။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျူနာကမ်မင်းနဲ့ဒရက်စမစ်တို့ဖြစ်ကြပါတယ်။မြန်မာပြည်ရဲ့ကြာသပတေးနေ့မနေ့ကင်း VOA ရဲ့အစီအစဉ်တွေကိုလိုင်းနိုမီတာ3048လိုင်းလက်မီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ခဲ့တာပါ။သရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးတော့အဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။စွန့်တော်ညံဝဲအောင်ဖြစ်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.